夏天离婚想离开了，然后从东亚出去受苦，马刚那个人的，现在当兵都进了，好家伙，不挨揍，龙中高富啊，这样子不拿到，这样子不拿到过，大朋友的，年轻人不打，孤独的，好家伙，不起来，吃饭。ဒီကြတော့ကတော့တန်ယုတ်တာဤကေသကာသာဝေကတန်ယုတ်ပါဠိကောသလတန်ယုတ်၌လာရှိတဲ့အတ္တရခိတသုတ်ချံကိုအခြေခံပြီးတော့ဟောကြားပေးမှာဖြစ်ပါလေ။ဒီနေ့တရားနာသိတာအပေါင်းဒီတော်ကောင်းသူတည်းမိမိတို့အားလုံးလုံခြုံတဲ့ဘဝကိုလိုချင်ကြတယ်လို့ဘုရားပြောမယ်ဆိုရင်မှန်ဘူးလား။အလုံးဟာလုံခြုံတဲ့ဘဝကိုအလိုရှိတဲ့ပုဂ္ဂိုလ်များသာလျှင်ဖြစ်ကြပါလိမ့်မယ်။လုံခြုံတဲ့ဘဝဆိုတာကဘယ်လိုဘဝမျိုးကိုပြောတာလဲ။ဘယ်လိုဘဝမျိုးကိုလုံခြုံတဲ့အသောအရှောက်ရှိတဲ့ဘဝ။ဘယ်လိုဘဝမျိုးကိုတော့လုံခြုံတဲ့အသောအရှောက်မရှိတဲ့ဘဝလို့ပြီးဖို့ကတော့အလွန်တရာမှအရေးကြီးပြီလို့ပြောမယ်ဆိုရင်ပြောနိုင်ပါလေ။အချမ်းရံဒီအသောအရှောက်ဒီအလွန်တရာများပြားနေပုဂ္ဂိုလ်တွေကိုတွေ့ရတဲ့အခါမှာ哦ဒီလူတွေကတော့အသောအရှောက်ရှိတဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့မိမိတို့အားကြောင်အားကြောင်ကြပါလိမ့်မယ်ဒီလိုအချမ်းရံကျော်တော်တွေရှိနေတဲ့အချမ်းရံအသောအရှောက်တွေရှိနေတဲ့ဘဝမျိုးကိုရရှိထားတဲ့ပုဂ္ဂိုလ်တွေဟာတကယ်အသောအရှောက်လုံခြုံတဲ့အသောအရှောက်လုံခြုံတဲ့ဘဝကိုရရှိထားတဲ့ပုဂ္ဂိုလ်တွေလို့ခေါ်နိုင်မခေါ်နိုင်ကတော့အလုံးစုံသိတော်မူတဲ့မြတ်စွာဘုရားရှင်ဟောကြားတော်မူတဲ့ဒေသနာတော်နဲ့ချိန်ဆလိုက်ပါမှမိမိတို့အနေနဲ့အမှန်တရားကိုသိနိုင်ကြမှာဖြစ်ပါမယ်။လောကမှာနေမင်းပင်ဆန်းတော်မူခဲ့ခြင်းမရှိဘူးဆိုရင်ဒီလောကအလုံးဟာအမှန်တည်းဘုံနာနေမှာအမှန်တည်း။ဒီလိုပဲလောကမှာဘုရားကြီးဟူသောနေမင်းပင်ဆန်းတော်မူခဲ့ဘူးဆိုလို့ရှိရင်ဒီလောကအလုံးဟာအနန္တအမှားကုသိုလ်နဲ့အကုသိုလ်မသိနိုင်တဲ့အမှောင်အကျိဖုံးနှံနေတဲ့လောကကြီးတစ်ခုသာဖြစ်နေလိမ့်မယ်လို့ဦးဇင်းကသဘောပေါက်တယ်။တရားများပြတတ်တဲ့သဘောပေါက်မယ်လို့ဦးဇင်းယူဆပါတယ်။ဒါကိုပဲရည်ရွယ်ပြီးတော့မိမိတို့ရရှိသားတဲ့ရာကျဲတဲ့ဘဝလေးကိုလုံခြုံတဲ့ဘဝတစ်ခုလုံခြုံတဲ့အသောအရှောက်ရှိတဲ့ဘဝတစ်ခုဖြစ်စီခြင်းတဲ့သံသအတ္တဒီနေ့ဒီတရားကိုဟောပြီးမှဖြစ်တယ်။တရားတော်ကိုမဟောကြားပြီးမှတရားပိုင်ရှင်ဖြစ်တော်မူတဲ့ဒီတကကျွတ်ရှင်တရားရှင်ကိုတရားဟောတရားနာသိသလူခေါ်ဆိုနိုင်တဲ့ဥစဉ်တို့ရဲ့ဒီအားလုံးတွင်လက်စေချာသိမှန်မူပြီးတော့မြတ်စွာဘုရားရှင်ကိုရှိခိုးပြီးတော့အလိုက်ကြရအောင်။ဘုဒ္ဓဘောဓာယတိတိတိသံတော်ယောသမထာယသာသမထာယသံတော်သမံသိနောဝါသနာယသာနေဘုဒ္ဓောနိဗ္ဗာနတာယတံလောကသရဏံနမိလောကသရဏောလောကသုံးပါးဤကုသယာတစုဖြစ်တော်မူသောယောနာဂောဗုဒ္ဓနာဂမိရောယတိယစိန်တိယသုသာခြင်းမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးဤကိုယ်တော်တိုင်းသို့ထင်ပြမြင်တော်မူပြီးဖြစ်၍ဘောဓာယသာစပိုင်းသာသူဘုဂုလူတို့ကိုယ်သူမြရင်တိကြပါစေခြင်းတို့ဟာ၎င်းဇံတော်ကိုယ်တော်ကပင်ရှင်စေတော်မူပြီးဖြစ်၍ဓမ္မသာယသာစိတ္တသာသူဘုဂုလူတို့ကုသမယင်းယင်စေသပြီခြင်းဟာ၎င်းတန်တော်ကုရိုင်ကပင်ဖြိလေသာဟုကုခသိင်းဤငိမ့်တော်မူပြီးဖြစ်၍ဓမ္မသာယသာစိတ္တသာသူဘုဂုလူတို့ကုသမယင်းဖြိလေသာပူငိမ့်ကြပါစေခြင်းသို့ဟာ၎င်းဒိနောဝါသံယနုဝံကရတံကိုကုသံသုသာကုရောတံရောက်ပြီးဖြစ်၍သာလျှင်တရဏာယသာကုရောသတ္တုသစ္ဆိုင်သူတို့နိဗ္ဗူသာဝံမာဂကံတို့ကုသံသုသာရောက်ကြပါစေခြင်းသို့ငါ၎င်း နိဗ္ဗုဒ္ဓောကိလေသပရိနိဗ္ဗာန်ဝင်ဆံယုတ်သိံကိုယ်တော်တိုင်းအင်းငိမ့်တော်မူပြီးဖြစ်၍နိဗ္ဗာန်သာယသာကိုယ်တော်သတ္တဝိနည်းသူတို့ပုဂ္ဂိုလ်သိငိမ့်ကြပါစေချင်းချူမှ၎င်းသမဏေသင်္လီနဓမ္မစကုဒေတိတိကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူဖြင့်ပါပေ၏လောကသရဏံလောကသုံးပါး၏ကိုးစားရာတစုဖြစ်တော်မူသောတဏ္ဍာကံဗုဒ္ဓနာဂနိရောယတိယသိဉ္ဇီယသုသသုမြတ်စွာဘုရားကိုနမိနမာမိကိုလုံးနှလုံးသုံးစုံကြောင်းပြော့ငံကိုလျှော့၍ကတော်မြတ်နုလက်ဆုံးမူ၍ရှ िख ုံညောပါဠိမြတ်စွာဘုရားမြတ်စွာဘုရားေဝမေတုတံဧကံသမယံဘဂဝါတာဝတိယံဝိဟရတိဝေဒဝဏိယနာသပိဏ္ဍိကတအာရမေဝေဖြာတိတော်အရှင်အနန္တာတိဤတံတုတံဤတရားဒေသနာတော်ကိုေဝောဤတို့တုတံနာဂံမသာသံသာလယပါတိအရှင်သူမြတ်တို့ဖြာဒီစကားကသံဃာယနာသင်မတိမြတ်သူကိုအရှင်အနန္ဒာမတိမြတ်ကနေပြီးတော့ရှောက်ထားနေတဲ့တရားပြဖြစ်တယ်။ဧကံတမေယံတဘာတော်ခ၌ဘဂဝါဘုံတော်ဆောက်ဆုံးတကူကုန်ဖြင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်။သာဝတိယံသာဝတိတိ၌အာနာသာပိဏိကသာအနာတပိဏ္ဍိတိတိသံလို့လူတန်အပ်တော်အာရမေနှလုံးမွေလျောရာဖြစ်သောသီတဝနိသီတဝံတောင်းတော်၌ဝိဟရတိပရင်တုံသန္တိတော်မူစေဖြစ်ပေ၏ဒီတိတနာတော်ဖြစ်ပေါ်တဲ့နေရာကိုပြောမယ်ဆိုရင်သာဝတိကြီးနာတပိတိကြီးဆောက်လို့လူတန်းတဲ့နှလုံးမွေလျောရာဖြစ်တဲ့သီတဝံတောင်းတိုင်တော်မှာမြတ်စွာဘုရားရှင်ပရင်တုံသန္တိတော်မူတဲ့အခိုက်အတန့်ဖြစ်တယ်အဲ့ဒီခိုင်မှာဗေဒိနတိကောသလမင်းကြီးဟာမြတ်စွာဘုရားရှင်ရှိတော်မူရာအရက်ကိုကြီးကပ်ပြီးတော့မြတ်စွာဘုရားရှင်ရဲ့ဝမ်းမြောက်ဝေစကားအသက်ထက်ဆုံးအောက်မေ့ဝင်စကားကိုပြောဆိုပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကိုဒီစကားကိုရှောက်ထားတယ်ဒီစကားလေးဆိုရင်မြတ်စွာဘုရားစိတ်ညာရက်တို့ကြီးကပ်ပြီးတော့တယောက်ကြီးနေဆိုင်တဲ့တပည့်တော်ရဲ့စိတ်ပါဒီချမ်းစီဖြစ်ပေါ်နေဖြစ်ပါလေမြတ်စွာဘုရားဒီချမ်းစီလဲဆိုရင်ပေါ့ဒီတန်သူခောရခိတောအတ္တခိတံအရခိတောအတ္တစီဒီတန်တေသူတို့ဒီအတ္တမိမိကိုယ်ကိုရခိတောသူခောသောက်ရှောက်အပ်ပါသနီဒီတန်တေသူတို့ဒီအတ္တမိမိကိုယ်ကိုအရခိတောသူခောမသောက်ရှောက်အပ်ပါသနီမြတ်စွာဘုရားလောကမှာရှိတဲ့ပုဂ္ဂိုလ်ကြီးထဲမှာဘယ်ပုဂ္ဂိုလ်ကြီးကမိမိကိုယ်ကိုမိမိစောက်ရှောက်အပ်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ကြီးကတော့မိမိကိုယ်ကိုမိမိမစောက်ရှောက်အပ်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါလေဆိုတဲ့ဒီစိတ်အကျဉ်းစီဟာတပည့်တော်ရဲ့စိတ်နှလုံးမှာဖြစ်ပေါ်ပြီးလာခဲ့ပါတယ်ဆိုမြတ်စွာဘုရားရှင်ကသဗ္ဗေနတိကောသလမင်းကြီးကလည်းပြောထားတယ်စိတ်ပြီးပါလျှောက်တယ်မြတ်စွာဘုရားလောကရှိတဲ့အထူးသောပုဂ္ဂိုလ်ကြီးကိုဖြစ်မကောင်းတဲ့ကာယဒုစရိုက်ကိုပြုကျင့်ပြီးနေထိုင်ကြတာကိုလည်းတွေ့ရပါပဲ။အချို့သောပုဂ္ဂိုလ်တွေကတော့နှုတ်ဖြင့်မကောင်းတဲ့ဝစီဒုစရိုက်တွေကိုပြုကျင့်ပြီးနေကြတယ်။အချို့သောပုဂ္ဂိုလ်တွေကတော့စိတ်ဖြင့်မကောင်းတဲ့မနောဒုစရိုက်တွေကိုပြုကျင့်ပြီးနေထိုင်ကြပါတယ်လက်သာဗျာ။ချို့သောကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုပြုကျင့်ပြီးနေကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့မဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလေဆိုတဲ့ဒီလိုသိဉာဏ်စီတပည့်တော်ရဲ့စိတ်နှလုံးမှာဖြစ်ပေါ်လာခဲ့ပါလေသူမြတ်စွာဘုရားရှင်ကိုဆက်ပြီးလျှောက်ထားတယ်။နောက်ပါဆက်ပြီးလျှောက်ထားတယ်လေ။မြတ်စွာဘုရားဒီလိုကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုဖြစ်ခြင်းပြီးနေတဲ့ပုဂ္ဂိုလ်တွေကိုဉာဏ်တက်စင်တက်ယထာတက်ခြေသူရဲ့တက်လို့ခေါ်တဲ့တက်ကြီးလေးပါနဲ့အကျဉ်းရိပ်ဆောက်ရှောက်ပြီးမူရင်းဆောက်ရှောက်ကြပါစေ။ဒီလိုဆောက်ရှောက်ပြီးရရှိတော်ညာလေးပဲ ကာယတုနဲ့ဝစီတုနဲ့မနောတုနဲ့ဒီကိုပြုတင်နေတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်ကြောင့်ဒီလိုပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့မဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလေလို့တပည့်တော်စိတ်ထဲမှာဖြစ်ပါလေမြတ်စွာဘုရားဒီကြောင့်ဟာဒီကြောင့်ကြောင့်လည်းဆိုလို့ရှိလို့ရှိရင်တော့ဒီလိုဆောက်ရှောက်တဲ့ရရှိခြင်းဟာဗဟိတအပြင်အဆောက်ရှောက်မှန်သာဖြစ်ပြီးတော့ဣဇ္ဇတအဆောက်ရှောက်တဲ့အပြင်အဆောက်ရှောက်တဲ့မဟုတ်ကြပါဘူးဒါကြောင့်မို့ဒီပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့မဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလေဆိုတဲ့အကျဉ်းစီရာတပည့်တော်ရဲ့စိတ်မှာဖြစ်ပေါ်ပြီးနေခဲ့ပါတယ်မြတ်စွာဘုရားလို့သတိဉာဏ်ကောသလအမြင့်ကြီးကမြတ်စွာဘုရားရှင်ကိုဆောက်ထားတယ်ဘယ်လိုဆောက်ထားပြီးတဲ့အခါမှာနောက်တစ်မျိုးသတ်ပြီးတော့ဆောက်ထားပါတယ်မြတ်စွာဘုရားလောကမှာအကျိုးသောပုဂ္ဂိုလ်ကြီးရှိကြပါတယ်ဒီပုဂ္ဂိုလ်တွေဟာကိုယ်ဖြစ်ကောင်းတဲ့သူစီရဲ့ကံတွေကိုပြုကျင့်ပြီးနေထိုင်ကြတယ်အကျိုးသောပုဂ္ဂိုလ်တွေကတော့နှုတ်ဖြင့်ကောင်းတဲ့ဝစီတုတ္တရခြင်းကိုပြုကျင့်ပြီးနေကြတယ်။အကျိုးသောပုဂ္ဂိုလ်တွေကတော့စိတ်ဖြင့်ကောင်းတဲ့မနောတုတ္တရခြင်းကိုပြုကျင့်ပြီးနေထိုင်ကြတာကိုတွေ့ရပါတယ်မြတ်စွာဘုရား။ဒီလိုကာယတုတ္တရဝစီတုတ္တရမနောတုတ္တရကိုပြုကျင့်ပြီးနေထိုင်ကြတဲ့ဒီလိုပုဂ္ဂိုလ်တွေကတော့မိမိကိုယ်ကိုမိမိဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့တပည့်တော်ရဲ့စိတ်အကြံစီဖြစ်ပါတယ်မြတ်စွာဘုရား။ဒီလိုကာယသုတ်ရဲ့ဝစီသုတ်ရဲ့မနောသုတ်ရဲ့ကိုပြုကျင့်ပြီးနေထိုင်ကြတဲ့ပုဂ္ဂိုလ်တွေကိုစင်သက်ရင်းသက်ယထာသက်ခြေတူရဲ့တတ်လို့ခေါ်တဲ့တတိလေးပါးနဲ့တကယ်လို့မဆောက်ရှောက်သေးဘူးလဲမဆောက်ရှောက်ပဲရှိကြပါသည်ဒီလိုဆောက်ရှောက်တယ်မရှိကြသေးနဲ့ဒီပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့ဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတယ်လို့တပည့်တော်ရဲ့စိတ်အံ့ကြည်ဖြစ်ပေါ်ခဲ့ပါတယ်မြတ်စွာဘုရားလို့ဒီလိုဆောက်ထားပါတယ်ဒါသာပြောလဲဆိုရင်ကာယသူရဲ့ဝစီသူရဲ့မနောသူရဲ့ကိုပြုကျင့်နေတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်တော့ဒီသောက်ချက်ကိုရရှိထားခြင်းဟာဣဇ္ဇဒအတွင်အသောအချက်ကိုရရှိထားခြင်းသာဖြစ်ပြီးတော့စဉ္ဒမြင့်တဲ့ယထာတဲ့ခြေသူရဲ့တဲ့ဆိုတဲ့အသောအချက်ကိုမရရှိခြင်းကဗဟိတအပြင်ပအသောအချက်ကိုမရရှိခြင်းသာဖြစ်ပါလေ။ဒါကြောင့်မို့ဒီပုဂ္ဂိုလ်ကြီးဟာမိမိတို့ကိုယ်ကိုမိမိတို့သောက်လျှောက်အပ်တဲ့ပုဂ္ဂိုလ်ကြီးဖြစ်ကြတယ်လို့တပည့်တော်ရဲ့စိတ်အံစီဖြစ်ပေါ်ခဲ့ပါတယ်မြတ်စွာဘုရားဆိုပြီးတော့သောဘုတိဒီကိုအုတ်ချုပ်မြင်လို့တဲ့ဒေတင်တိကောသလမြင်ပြီးဟာမြတ်စွာဘုရားရှင်ကိုယုတိစွာရှောက်ထားပါလေဒီလိုရှောက်ထားတဲ့အခါမှာမြတ်စွာဘုရားရှင်ကဗာပြန်လေးကလေးဤဝံဒီသံမာရသာဤဝံဒီသံမာရသာမာရသာရတော်မြင်ပြီးဒီတံဤသံဒီဧဝဤသံဒီအတိုင်းဟံပြီးမာရသာရတော်မြင်ပြီးဣဒံဣဒံတိဧဝံသင်္ချာတိအတိုင်းမှန်ပြီရတောမြင့်ကြည်ဣဒံကသင်္ချာတဲ့အတိုင်းကိုမှန်ပါလေကွယ်လို့မြတ်စွာဘုရားရှင်ကညံနေပြီးတော့မိတ်တော်မူပါတယ်ဒီလိုမိတ်တော်မူပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကဆက်ပြီးတော့မိတ်တယ်လေသတိနေဒီကောသလမြင့်ကြီးရဲ့စိတ်အံစီမှာဖြစ်ပေါ်ခဲ့တဲ့အကြံစီတွေကိုအဲ့ဒီအတိုင်းကိုပြန်လည်ဟောကြားပေးပြီးတော့သတိနေဒီကောသလမြင့်ကြီးရဲ့ရှောက်ထားချက်ကိုအတည်ပြုပေးလိုက်တယ်ဒီပြည်ပြည်ရဲ့နာမသံပြားရှင်ဟာဂါထာလေးတစ်ပုဒ်ကိုဆက်လက်ပြီးပြောမူလေဒီဂါထာလေးကာယေနသံဝရောသာဓုသာဓုဝါစာယသံဝရောမနသာသံဝရောသာဓုသာဓုသတ္ထသံဝရောသမ္ပတ္ထသာဟုသောလစ္စည်းရခိတောတိပါဟုတတိတိကာယေနကိုဖြစ်သံဝရောသောက်လျှောက်ခြင်းသည်သာဓုကောင်းလာပါသည်ဤဝါစာယနှုတ်ဖြင့်သံဃာရောသောက်ချောက်ခြင်းဒီသာဓုကောင်းလာပါပြီ။အနတ္တာစိတ်ရှိသံဃာရောသောက်ချောက်ခြင်းဒီသာဓုကောင်းလာပါပြီ။သဗ္ဗတ္ထာလုံးစုံသောမူတို့၌သံဃာရောသောက်ချောက်ခြင်းဒီသာဓုကောင်းလာပါပြီ။သဗ္ဗတ္ထာကာယတုစိတ်ဝစီတုစိတ်မနောတုစိတ်တို့၌သံဃာသောသောက်ချောက်အပ်သောနိစ္စီဟိရိဩဇပန်၏ပြည့်စုံသောသူကိုရခိတော်ဒီမိမိကိုယ်ကိုသောက်လျှောက်တော်သူဟူ၍သာဝုတ္တိဆိုတတ်၏ဒီတိဤတို့ဝါစာမိသားတော်မူ၏မြတ်စွာဘုရားရှင်ကနေပြီးတော့ဒီလိုတရားတော်လေးကိုညီကုန်းချုပ်ပြီးလိုက်ပြီးတဲ့နောက်ဒီနေ့တရားနာပိဋကတော်ကောင်းကြီးမိမိတို့အနေနဲ့ပြန်ပြီးတော့ဆင်ခြင်ဖို့လိုတာကဘယ်လိုသောက်လျှောက်ရှိတဲ့ပုဂ္ဂိုလ်ကိုသာလျှင်လုံခြုံတဲ့သောက်လျှောက်ရှိတဲ့ပုဂ္ဂိုလ်ဘလူအသောလျှောက်မျိုးကိုဖြစ်တဲ့နေတဲ့ပုဂ္ဂိုလ်ကိုတာနဲ့လုံးလုံးနဲ့အသောလျှောက်ရှိတဲ့ပုဂ္ဂိုလ်ကိုခေါ်နေကြတယ်ဆိုတာကိုအရင်းကြီးသဘောပေါက်တော့ဒီလိုဥစဉ်ကတော့သဘောပေါက်တယ်နော်။ဒ မိတို့အနေနဲ့ဘေးကဘယ်အဆောက်အအုံမှမရှိကြဘူးလဲဖြစ်ခြင်းလဲဖြစ်မယ်မရှိဘူးပဲဆိုကြသူဒီလိုဘေးကအဆောက်အအုံဒီမရရှိသားတော်များလေးပဲဘာမှအမှန်ကြီးပြန်မရှိဘူးဒီလိုဘေးကအဆောက်အအုံဒီကိုမရရှိသားပေမဲ့မိမိတို့ရဲ့အစ္ဆဒအဆောက်အအုံကိုခေါ်တဲ့ကာယကံမှုကိုပြုသင်အောင်ဖြစ်ခြင်းပဲဝစီကံမှုတွေကိုပြုသင်အောင်ဖြစ်ခြင်းပဲမနောကံမှုတွေကိုပြုသင်အောင်ဖြစ်ခြင်းနိုင်ကြမယ်ဆိုရင်တော့မိမိတို့ဟာတကယ်အဆောက်အအုံကိုရှိနေတဲ့ပုဂ္ဂိုလ်ကြီးလုံခြုံတဲ့အဆောက်အအုံကိုရရှိထားတဲ့ပုဂ္ဂိုလ်ကြီးလုံခြုံတဲ့ဘဝကိုရရှိထားတဲ့ပုဂ္ဂိုလ်ကြီးကဖြစ်ကြပါလိမ့်မယ်မိမိတို့မှာပေါ့လေဒိဋ္ဌအချွေယံအဆောက်အအုံအချမ်းယံအဆောက်အအုံဒီများစွာရှိနေကြတယ်ပဲဆိုကြသူဒီလိုအချမ်းယံအဆောက်အအုံတွေများစွာရှိနေတဲ့ပုဂ္ဂိုလ်တွေမှာဗမာဏတရားတွေကအလွန်တရာတက်ပြီးတော့မိမိတို့ရဲ့အချမ်းယံအဆောက်အအုံဒိဋ္ဌအဆောက်အအုံကိုတကယ်အဆောက်အအုံတွေရရှိနေတဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့တယ်လွဲနားလေကြပြီးတော့မိမိတို့ရဲ့ကာယကံမှုတွေကိုမစင်မကြယ်နဲ့ပြုကျင့်နေကြမယ်မိမိတို့ရဲ့ဝစီကံမှုတွေကိုလည်းမိမိတို့ကပြောကျင်တာတွေပြောပြီးတော့မစင်မကြယ်နဲ့ဖြစ်ကျင့်နေကြမယ်အနောကံမှုတွေကိုလည်းမိမိတို့ကမစင်မကြယ်နဲ့ဖြစ်ကျင့်နေကြမယ်ဆိုရင်တော့မိမိတို့ရဲ့ဘဝသူသူတို့ရဲ့ဘဝဒီဟာတကယ်အဆောက်အအုံကိုရရှိနေတဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးလုံခြုံတဲ့အဆောက်အအုံကိုရရှိထားတဲ့ပုဂ္ဂိုလ်တွေမဟုတ်ကြပါဘူးလုံခြုံတဲ့ဘဝကိုရရှိထားတဲ့ပုဂ္ဂိုလ်တွေလို့လည်းဘယ်လိုမှမခွန်နိုင်ဘူး။ຢາກဲတဲ့ဘဝကိုရတဲ့အချိန်လေးမှာຢາກဲတဲ့အဆင့်လေးတွေကိုကျင့်ပြီးတော့တဘဝတဲ့တဘဝ၊ဒဇတဲ့ဒဇ၊မြင့်တဲ့မြင့်အောင်တဘဝတဲ့တဘဝ၊ဒဇတဲ့ဒဇလုံခြုံတဲ့ဘဝကိုရရှိအောင်ကြိုးစားကြဖို့တော့ဦးစင်းကတော့ထိုက်တန်းပါတယ်နော်။မိမိတို့အနေနဲ့ကာယသုပြည့်လို့ခေါ်တဲ့ကောင်းတဲ့ကာယကံမှု၊ဝစီသုပြည့်လို့ခေါ်တဲ့ကောင်းတဲ့ဝစီကံမှုမနောပြည့်ရလို့ခေါ်တဲ့ကောင်းတဲ့မနောပြန်မှုတွေကိုမိမိတို့အနေနဲ့သိကျင်ကြလို့လို့ရယ်မြတ်စွာဘုရားရှင်ခြေချင်းခိုင်းတဲ့တရားတော်တွေကမြတ်စွာဘုရားရှင်ကိုရတော်တိုင်းပြီးထားခဲ့ပြီးပါတယ်ခြေလို့မရတဲ့တရားတွေကိုငါပြောဟုတ်ခဲ့တာမဟုတ်ဘူးခြေလို့ရတဲ့တရားတွေကိုသာငါပြောဟောထားတာဖြစ်တယ်မိမိတို့ရဲ့အကျိုးကိုလိုလားတဲ့ပုဂ္ဂိုလ်မှန်တယ်ဆိုလို့ရှိရင်ပေါ့မိမိတို့ရဲ့ဘဝကိုလုံခြုံတဲ့ဘဝတစ်ခုဖြစ်အောင်ကိုမိမိတို့ကတွန်းပို့ပေးခြင်းနဲ့စောင့်ရှောက်ပေးခြင်းနဲ့ဖြည့်ဆည်းပေးခြင်းနဲ့ဆိုရင်တော့မိမိတို့ရဲ့ကာယကံဝစီကံမနောကံမှုတွေကိုဖြူစင်အောင်ဖြည့်ခြင်းပုံမလိုဘူးလားလိုတယ်ဒါတိတ်အရေးကြီးတယ်ဒါဟာဘဝရရှိခြင်းရဲ့အနှစ်သာရပဲဘဝရရှိခြင်းရဲ့အကျိုးတရားလို့ပြောမယ်ဆိုရင်ပြောလို့ရပါတယ်လိုကာယကံမှုမစင်ကြယ်မှုဝိကံမစင်ကြယ်မှုမနောကံမစင်ကြယ်မှုတွေကိုဒေတရားတွေကဖြစ်ပေါ်စေတယ်ဆိုတဲ့အပိုင်းကတော့ဗာတိကမ္မပြီးတဲ့အနေနဲ့သိဖို့ကတော့တော်တော်လေးအရေးကြီးတယ်သိတော့သိတယ်ဒါပေမဲ့သူ့ရဲ့အခြေခံအကြောင်းရင်းကိုသဘောပေါက်တဲ့လူလည်းရှိနေသဘောမပေါက်ရှိတဲ့ပုဂ္ဂိုလ်တွေလည်းရှိနေကြတယ်ဥစဉ်သဘောပေါက်ပါတယ်ဒီနေ့ကာယကံမှုဝစီကံမှုမနောကံမှုလို့ခေါ်တဲ့လူကျူးပြိုက်တရားတွေကိုကျူးလွန်ဖြစ်အောင်ကိုအာတိထောက်ပံ့နေတဲ့အာဟုတုတရားတွေကိုကြည့်လိုက်နေဆိုလို့ရှိရင်ဒေါသဆိုတဲ့အာဟုတုဒေါသဆိုတဲ့အာဟုတုတရားတွေမောဟဆိုတဲ့အာဟုတုတရားတွေမာနဆိုတဲ့အာဟုတုတရားတွေဣဒ္ဓမေတ္တရိယဆိုတဲ့တရားတွေကမြင်မြင်တို့ကိုချေလှယ်လိုက်တဲ့အတွက်ကြောင့်ကာယကံမစင်ကြယ်မှုဝေဒီကံမစင်ကြယ်မှုမနောကံမစင်ကြယ်မှုဆိုတဲ့မစင်ကြယ်မှုပြည့်စုံတရားတွေကဖြစ်ပေါ်လာကြတယ်ဒီနေ့တရားနာနေတဲ့ပြည့်သက်ခုလိုတရားနာနေတဲ့အချိန်မှာမိမိတို့လောဘတွေထင်ရှားဖြစ်နေသလားမဖြစ်နေဘူးဒေါသတရားတွေကိုထင်ရှားဖြစ်နေလားမဖြစ်နေပါဘူးဒါပေမဲ့ဒီလိုလောဘဒေါသမောဟမာနနာအိတ်တာမေတ္တရိယတရားတွေဟာပြတ်ပတ်တဲ့အကြောင်းကိုထောက်ပံ့လို့ရမယ်ဆိုရင်တော့ထင်ရှားမဖြစ်ပေါ်လာကြဘူးလား။ထင်ရှားဖြစ်ပေါ်လာကြတယ်။ဒီလိုညှို့တဲ့အကြောင်းတရားပြတ်ပတ်တဲ့အကြောင်းတရားကိုရရှိတဲ့အခါမှဖြစ်ပေါ်လာတတ်တဲ့ဒီလိုအကုသိုလ်တရားစုတွေကိုသာသနာတော်ဘက်ကတော့အနုတ္တိယအဋ္ဌိဒေသလို့ခေါ်ပါတယ်နော်။အဲ့တော့အနုတ္တိယအဋ္ဌိဒေသဆိုတာကဘယ်လိုပုံစံနဲ့မိမိတို့ရဲ့ရုပ်နာတဏ္ဍာန်အစဉ်အလာရှိနေကြတယ်လဲ။အနုလူပင်တိတိအနုတ္တိယတဲ့။သတ္တဝါတို့ရဲ့ရုပ်နာတဏ္ဍာန်အစဉ်မှာအစဉ်နဲ့ဆိုင်လိုက်ပါပြီးတော့ တည်ရှိနေတဲ့တရားတွေကိုအတုပြပြနေတာလို့ခေါ်တယ်။နောက်တနည်းအနုရူပံကာရဏလဘိတဝါသင်္တိဥပ္ပိသံတိတိအနုတရား။ရောက်တတ်တဲ့အကြောင်းကိုရရှိတဲ့အခါမှာဖြစ်ပေါ်လာတတ်တဲ့တရားကိုအနုပြတရားအနုပြအဖြစ်လေတာလို့ခေါ်တယ်။အဲ့တော့အနုပြအဖြစ်လေတာကိုပြောပြီးဆိုရင်တော့သုံးပိုင်းပိုင်းပြီးတော့ပြောပါမှာပို့ပြီးတော့သဘောပေါက်ပြီးမိမိတို့ရဲ့ဘဝကိုလုံခြုံတဲ့ဘဝတစ်ခုဖြစ်အောင်ကိုစောင့်ရှောက်တတ်တဲ့ဘဝမျိုးကိုရောက်မှာဖြစ်ပါမယ်။ဘုရားတို့အဖြစ်လေတာမှာအဆင့်3ဆင့်ရှိတယ်။ပရမသင်္ကိုအနုပြအဖြစ်လေတာလို့ခေါ်တယ်။ဒုတိယသင်္ကိုပြိယုဌာနကိလေသာလို့ခေါ်ပြီးတတိယသင်္ကိုတော့ဝိသေကမကိလေသာလို့ခေါ်တယ်။ဒီနေ့တို့ရဲ့အခုလိုတရားနာယူနေတဲ့အချိန်တရားဆိုင်တဲ့အချိန်မှာအနုပြအကိလေသာအချင်းတွေကမိမိတို့ရဲ့ရုပ်ဉာဏ်သဏ္ဍာန်အချိန်မှာကင်းမှုပြီးနေကြတယ်။ရောက်တဲ့အကြောင်းထောက်ခံကိုရပြီးဆိုရင်တော့ပြိယုဌာနကိလေသာလို့ခေါ်တဲ့ဆက်ကြွတဲ့အချင်းကိုရောက်လာကြတယ်။မိမိတို့ရဲ့ရုပ်ဉာဏ်သဏ္ဍာန်အချိန်မှာမိမိတို့ရဲ့စိတ်မှာဆက်ကြွပြီးဖြစ်ပေါ်လာတဲ့အချင်းကိုတော့ပြိယုဌာနကိလေသာလို့ခေါ်တယ်။ဒီလိုအနုပြအကိလေသာဟာဘယ်အချိန်ကလေးကနေစနေလဲ။ဘယ်အချိန်ကြီးကိုဆက်ပြီးရှိနေအောင်လဲ။ဘယ်တော့ဒီဒုက္ခများလိုက်ကြီးပြီးနေဦးမလဲဆိုတာကတော့မိမိတို့အနေနဲ့ယဟန္တာမဖြစ်မသိတော့ဒီအနုပြအဖြစ်နေတာတွေကတော့ရှိနေကြဦးမှာဖြစ်တယ်။ဘုရားတို့ဒီဘဝလေးကိုအတွက်ပြီးပြောကြမယ်ဆိုကြတယ်။ဒီဘဝကိုမိမိတို့ရရှိလာခြင်းဟာအမိဝမ်းထဲမှာပရိသေတ္တိဤခြင်းနဲ့ခြင်းလို့မရဘူး။ဒီပရိသေတ္တိဤတဲ့အချိန်လေးကိုခဏလေးထားလိုက်။ပရိသေတ္တိမတည်ခင်ဟုတ်ကဲ့အစိတ်ဘဝလေးဆိုတာကိုပြန်ပြီးလှမ်းကြည့်လိုက်တဲ့အခါမှာဘဝတစ်ခုအဆုံးသတ်တော့မယ်သုတိသိကြတဲ့အချိန်လေးဖြစ်ပြီ။အဲ့ဒီသုတိစိတ်ကြတဲ့အချိန်ကလေးမှာလည်းဒီအနုပြဓာတ်ခံတွေကကိန်းကိုပြင်ကြည့်နေကြတာဖြစ်ပါတယ်။ကဲအဲ့ဒီသုတိစိတ်ကြပြီးဒီဘက်မှာမိခင်ရဲ့ဝန်ထဲမှာတလရည်ကြည်လို့ခေါ်တဲ့ပရိသေတ္တိဤသအခွင့်အရေးကိုရောက်ရှိပြီ။အဲ့ဒါလို့ရရှိတဲ့အချိန်လေးမှာပရိသေတ္တိဉာဏ်ရုပ်ကြီးဖြစ်ကြပြီ။အဲ့ဒါလို့ပရိသေတ္တိဉာဏ်ရုပ်ဖြစ်နေတဲ့အချိန်မှာလည်းဒီအနုပြအိနေသာလေးဟာကိန်းကိုပြင်ကြည့်ကြတယ်။မိခင်ဝန်ထဲမှာ9လ10လ9လ10လဒီလိုနေဆိုင်နေရတဲ့ကာလမှာလည်းဒီအနုပြအိနေသာလေးဟာကိန်းကိုပြီးတော့ပါလာကြပြီးအမှုဒ္ဒအခြင်းနဲ့တည်ရှိနေကြတာဖြစ်ပါတယ်။လူငယ်ငယ်ကလေးငယ်လေးတွေကအမည်ဖြစ်စေတောက်ဖြစ်စေပေါ့မွေးဖွားလာကြပြီ။ဒီလိုမွေးဖွားလာတဲ့အချိန်မှလည်းလူပြပြည်ပြည်သားတက်ခံတွေကအမှုဒ္ဒအခြင်းနဲ့ကိန်းကိုပြီးတည်နေကြတာဖြစ်ပါတယ်။ဒီနေ့မိမိတို့အသက်အရွယ်တွေကြီးရင်တို့ကောင်းမှုကုသိုလ်တွေကိုပဲလုပ်လို့မကောင်းမှုအကုသိုလ်တွေကိုပဲလုပ်လို့ဒီလိုအချိန်မှလည်းမိမိတို့ရဲ့ရုပ်နာတဏ္ဍအခြင်းမှအမှုဒ္ဒအပြည်ပြည်သားတွေကကိန်းကိုပြေးကြတာဖြစ်ပါတယ်။ဒီလိုအနုပြကိလေသာတွေဟာကိန်းကိုပြီးနေတဲ့အစ်မကူတော့အနုပြကိလေသာလို့ပဲခေါ်နိုင်ပြီးတော့ရပ်ပတ်တဲ့အကြောင်းကိုရရှိပြီးမိမိတို့အနေနဲ့မြစ်တဲ့ဖွယ်အာရုံတစ်ခုကိုတွေ့တဲ့အခါမှာဒီအာရုံကိုအကြောင်းပြုပြီးမိမိတို့ရဲ့ဆံရဆံရတော်ရမှလာပြီးတက်ခတ်တယ်။အဲ့လိုတက်ခတ်တဲ့အချိန်မှာမိမိတို့ကလည်းပဲသလုံးတင်သွားလာပြီးဟိတ်လိုချင်တဲ့စိတ်ကြီးဖြစ်လာပြီးဆိုရင်တော့အနုပြကိလေသာအခြင်းနဲ့ကိန်းကိုပြီးတော့လှုပ်ရှားပြီးနေတဲ့အနုပြကိလေသာကဘာဖြစ်လာလဲ။ခေါင်းဆောင်ပြီးဖြစ်လာတယ်။ဘာလို့ဖြစ်လာလဲ။မိမိရဲ့စိတ်မှာလောဘတရားကြီးလိုချင်တဲ့လောဘတဏှာတွေကမိမိတို့ရဲ့စိတ်မှာဖြစ်ပေါ်လာကြပြီ။ဒီလိုဖြစ်ပေါ်လာတာကိုမိမိတို့ကမသိလိုက်ဘူး။ဘယ်လိုသိလဲ။ငါရဲ့လောဘလို့သဘောပေါက်တယ်။တကယ်တော့ပြန်ကြည့်လိုက်ဒီရုပ်နဲ့တဏှာအခြင်းမှာအမှုပြကိလေသာအဖြစ်နဲ့ကိန်းကိုအနေနဲ့ဒီအမှုပြကိလေသာကလောက်ပတ်တဲ့အာယုံနဲ့ဒေါရနဲ့တိုက်ဆိုင်မိပြီးနှလုံးပြင်းသွားပြီဆိုရင်ပြိယုဌာနကိလေသာလို့ခေါ်တဲ့စကြတဲ့အဆင့်ကိုသူကသူ့ဟာသူဖြစ်ပေါ်လာနိုင်တဲ့သဘောမရှိနေဘူးလားရှိနေတယ်ဒါဆိုရင်ငါလောဘလို့ပြောလို့ရလားမရဘူးဒါမိမိနဲ့မသက်ဆိုင်ပါဘူးနော်ဒါအမှုပြကိလေသာရဲ့ခြေလှယ်မှုကိုခံရတယ်ကိလေသာရဲ့ကျွံပြုတ်မှုကိုခံရတဲ့ပုဂ္ဂိုလ်တွေသာလည်းငါတို့ဖြစ်ကြတယ်လို့ဒီနေ့နားလည်လိုက်ကြပါငါဒေါသလို့ဒီနေ့ကနေခံယူလိုက်ရင်ငါလောဘလို့ခံယူလိုက်ရင်တော့သိအားမပြီးပါဘူးလားအားပြီးပါပြီလိုချင်တာကိုရအောင်ကြိုးစားတော့မယ်ဖြစ်ချင်ဖြစ်မယ်ဆိုတဲ့ဒေါသတရားကလည်းရအောင်ကိုဖြစ်ချင်ဖို့ရန်ကိုမိမိတို့ကကြိုးစားဖြစ်သွားမယ်အဲ့လိုကြိုးစားဖြစ်သွားရင်တော့လွန်ကျူးပြီးဖြစ်တယ်ဆိုတဲ့ဝိသေကမအဆင့်ကိုကျောင်းလဲပြီးတော့ဉာဏ်ပြုသွားပြီရောက်ရှိသွားပြီအဲ့ဒီခါမှာဝိသေကမကိလေသာအဆင့်ကိုရောက်ရှိသွားပါတယ်အဲ့တော့ဒီနေ့ဟောနေတဲ့တရားအဆင့်မှာလုံခြုံတဲ့ဘဝဆိုတဲ့တရားဒေသနာတွေကိုဟောတဲ့အပိုင်းမှာ ကာယကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုမနောကံမစင်ကြယ်မှုဆိုတဲ့ဒီလိုအကုသိုလ်ကံတွေကိုပြုကျင့်မိတယ်ဆိုတာကအနုပြယအကိလေသာအဆင့်ကနေပြီးတော့ပြိယုဌာနအကိလေသာအဆင့်ကိုဥပ္ပံကြောင်းတယ်ပြီးတော့မှဗီတိတ်ကမကိလေသာအဆင့်လို့ခေါ်တဲ့ဖြတ်ကျပြီးတော့လွန်ကျူးတဲ့အဆင့်ကိုရောက်ရှိသွားတယ်လို့ပြောရမှာဖြစ်တယ်ဒါကြောင့်မို့ကာယတုစိတ်ဝစီတုစိတ်ကိုပြုကျင့်နေတဲ့ပုဂ္ဂိုလ်တွေဟာအနုပြယအကိလေသာအဆင့်ကနေပြိယုဌာနအကိလေသာလို့ခေါ်တဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့အချောင်းချင်းရာကိုတတိဇံစဉ်ဉာဏ်ရှင်ပြီးတော့ကျိုးနိုင်မှုမပြုတ်လိုက်နိုင်တဲ့အတွက်ကြောင့်လွန်ကျူးပြီးတော့ကျင့်တဲ့အထီးကိုအကုသိုလ်တရားတွေကိုပြုတ်သွားဖြစ်ကြတာလေးဖြစ်တယ်။ဒါကြောင့်မို့မိမိတို့အနေနဲ့ဒီလိုကာယတုစိတ်ဝစီတုစိတ်မနောတုစိတ်လို့ခေါ်တဲ့လွန်ကျုံတဲ့ဘဝကိုတွန်းပို့ပေးနိုင်တဲ့လွန်ကျုံတဲ့အထောက်ရှောက်ရှိနေတဲ့ဘဝကိုတွန်းပို့ပေးနိုင်တဲ့ကံတွေကိုဖြစ်ပေါ်အောင်ပြုပြင်ပေးနေတဲ့ဒီအနုပြအကိလေသာတွေကိုမိမိတို့ရဲ့ယုံ난သန္တန်အစင်မှာဖြစ်ပေါ်လာနေတဲ့အချိန်လေးမှာတတိတမစဉ်ဉာဏ်ရှင်ပြီးတော့ချုံးနေလိုက်နိုင်တယ်ဆိုရင်တော့သာဓုတို့ကံဒီကိုလည်းရင်းစရင်းနဲ့ပြုဖြစ်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတော့မလားမဖြစ်နိုင်တော့ဘူးဒါဆိုရင်မိမိတို့ဟာဒီဘဝမှာလည်းလုံခြုံတဲ့အဆောက်အအုံကိုရသင့်တယ်လို့ပြောရမယ်တန်တရာကြီးမှာလည်းလုံခြုံတဲ့အဆောက်အအုံကိုရပြီးတော့တဘဝတွေတဘဝတစားတဲ့စားမြင့်တဲ့မြင့်တဲ့ပုဂ္ဂိုလ်ကြီးမဖြစ်နိုင်ဘူးလားဖြစ်နိုင်ကြမှာဖြစ်တယ်ကံကြောင့်ကာယကံမစီကံမနောကံမစင်ကြယ်မှုကိုတနည်းပြောမယ်ဆိုရင်တော့ဒီလိုပုဂ္ဂိုလ်မျိုးမှာဒီလိုကာယကံမစင်ကြယ်မှုမစီကံမစင်ကြယ်မှုတွေမနောကံမစင်ကြယ်မှုတွေဟာဖြစ်ပေါ်လာတယ်အဓိကအားဖြင့်တော့မနောကံမှာဖြစ်ပေါ်တဲ့အကြောင်းအချင်းရာအထောက်ကန့်ကြောင့်သာလျှင်ကာယကံမှုမစီကံမှုဆိုတဲ့ဒွန်ကျူးမှုအဆင့်ကိုရောက်ရှိကြတာဖြစ်ပါတယ်ဒီလိုမျိုးအနုပြယကိလေသာတွေမိမိတို့ရဲ့ယုံ난တန်တန်အစင်မှာဖြစ်ပေါ်လာတာကိုဖြစ်ပေါ်လာမှန်းသိအောင်မြတ်စွာဘုရားရှင်ကတတိတံပစဉ်ဉာဏ်ရှင်ပြီးတော့ချုပ်နှိမ်ဖို့ကုသိုလ်တရားတွေဖြစ်ပေါ်စေဖို့ရန်အတွက်သင်္ချာစီလိုတဲ့သန္တာရှိပါတယ်။ဒါကြောင့်လည်းမြတ်စွာဘုရားရှင်ကဟိုအင်ဒုတရနိကေမှာသစိတဝဲဆိုတာရှိတယ်။တသကမိဘမှာလာရှိတယ်ပေါ့လေ။အဲ့ဒီသစိတဝက်မှာသစိတသုတ်တံဆိုပြီးမြတ်စွာဘုရားရှင်ဟောထားတဲ့တရားဒေသနာလေးတစ်ပုဒ်ရှိပါတယ်။ဒီจิตနာမှာမြတ်စွာဘုရားရှင်ဗာမိတယ်။ယောစေဒိခဝေဒိခုပရစေတပိယာယကုတလောဟောတိ။အထာသစိတပိယာယကုတလောဘဝိတာမိတိ။ဘေဝောညီဝောဒိခဝေသိတိသတ္တံ။သစ္စာပြသူဉာဏ်ကတော့စိတ္တဉာဏ်သူဒီလိုပါစိတ်ဖြစ်ပုံ၌မကြမ်းကျင်တဲ့ဒူတွေဖြစ်ကျင်နေဖြစ်ကြပါသည်မိမိစိတ်ဖြစ်ပုံ၌ကြမ်းကျင်ဒူတွေဖြစ်အောင်ကျင့်ကြံကြိုးကိုအထုဒဇံသာလို့သစ္စာပြရှင်စိတ်တွန်းထားပါတယ်ဘာပြောသလဲဒီလိုပါစိတ်မှာဘာဖြစ်ဖြစ်ပုံလေးဆိုတာကိုမကြမ်းကျင်တဲ့ဒူတွေဖြစ်ကျင်နေဖြစ်ကြပါသည်မိမိစိတ်မှာဘာဖြစ်ပေါ်လာလဲဆိုတာကိုတော့မိမိသိအောင်ကြင်ကြံပြုကုအထုဒါသံပါမိမိစိတ်မှာဘာဖြစ်တယ်ဆိုတာကိုမိမိကိုယ်တိုင်သိဖို့မလိုဘူးလားလိုတယ်ဒီနေ့အာဟုတုကံဒီလွန်ကျူးမိတဲ့ပုဂ္ဂိုလ်တိုင်းကိုကြည့်လိုက်လို့ရှိရင်မိမိစိတ်မှာဖြစ်ပေါ်လာတဲ့အာဟုတုတရားတွေကိုမိမိစိတ်မှာဘာဖြစ်နေပြီလဲဆိုတာမိမိရဲ့စိတ်ဖြစ်ပုံကိုမကြမ်းကျင်တဲ့အတွက်ကြောင့်မဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မြတ်စွာဘုရားရှင်ကဒီလိုပါစိတ်ဖြစ်ပုံမှာမကြမ်းကျင်ရင်လည်းဒီပါပြီမိမိစိတ်ဖြစ်ပုံနဲ့ကြမ်းကျင်အောင်လို့ကြိုးစားကြတယ်ပါတဲ့ဒီလိုမြတ်စွာဘုရားရှင်ကဒီမိတော်ဘူးပါတယ်နော်တခါမြတ်စွာဘုရားဆက်ပြီးမြင်တယ်စိတ်သားရန်လူမိမိရဲ့စိတ်မှာအခါများစွာအဘိဓါလို့ခေါ်တဲ့လောဘတရားတွေကများစွာဖြစ်ပြီးတော့နေသလားဒါမှမဟုတ်အဘိဓါတရားတွေမိမိတို့ရဲ့ယုံ난တန်တန်အစင်မှာများစွာမဖြစ်ပဲမည်သလားဒါလေးကိုမိမိတို့သိအောင်ကြိုးစားပါမိမိတို့ရဲ့စိတ်ဟာထောက်ပြန်ပြီးတော့နေသလားခံများစွာမိမိတို့ရဲ့စိတ်ဟာထောက်ပြန်နေတဲ့စိတ်သက်တည်ဖြစ်ပေါ်နေသလားဒါမှမဟုတ်အခါများစွာထောက်ပြန်ပြီးမနေပဲရှိနေတဲ့စိတ်ညာဖြစ်နေကြသလားဒါကိုသိအောင်ကြိုးစားကြကြပါမ မိမိတို့ရဲ့စိတ်မှာပြင်းကြီးခြင်းလို့ခေါ်တဲ့တိဏ္ဍမေတ္တာတရားတွေကထိတ်ဆက်နေသလား။ရောက်ဆောင်ဖြစ်နေသလား။ဘာမှမဟုတ်လို့ရှိရင်မိမိတို့မှာတိဏ္ဍမေတ္တာတွေကထိတ်ဆက်မှုခံနေရဘူးလား။ရောက်ဆောင်မဖြစ်နေဘူးလား။ဒါနဲ့ပြန်ကြည့်သားပါ။မိမိတို့မှာပြန့်နေတဲ့စိတ်တွေ၊ယုံမှန်တန်တရားဖြစ်နေတဲ့စိတ်တွေရောက်ဆောင်ဖြစ်နေသလား။ရောက်ဆောင်မဖြစ်နေဘူးလား။ဒါကိုလည်းပြန်ကြည့်သားပါ။မိမိတို့ရဲ့စိတ်မှာဒီတစ်ပါးကိုအပြတ်ဆက်နေတဲ့ဒေါသစိတ်တွေသင်္ချာဖြစ်နေလား?ရောက်ဆောင်ဖြစ်နေလား?ဒါမှမဟုတ်မိမိတို့မှာသူတစ်ပါးအပေါ်မှာအပြတ်ဆက်နေတဲ့စိတ်တွေအများဆုံးဖြစ်တဲ့ရှိနေကြသလား?ဒါကိုလည်းပြန်အောင်ကြိုးစားပါ။မိမိတို့ရဲ့စိတ်တွေဟာမြင့်မွန်းနေကြသလား?ဒါမှမဟုတ်မိမိတို့ရဲ့စိတ်တွေကမြင့်မွန်းခဲ့ရှိကြပါရဲ့လား?ဒါကိုလည်းပြန်အောင်ကြိုးစားပြီးစဉ်နေ။မိမိတို့ရဲ့ကိုယ်ဟာပင်ပန်းခြင်းဉာဏ်သာရှိနေသလား?ဒါကိုလည်းပြန်အောင်ကြိုးစားပြီးစဉ်နေ။ဒါမှမဟုတ်လို့ရှိရင်ကိုယ်ပင်ပန်းခြင်းမရှိဘဲနေကြသလား?ဒါကိုလည်းပြန်အောင်ကြိုးစားပါ။မိမိတို့ရဲ့စိတ်ဟာမတည်ကြည်တဲ့စိတ်အဖြစ်နဲ့အနေနဲ့အများဆုံးဖြစ်နေသလား?ဒါမှမဟုတ်တည်ကြည်တဲ့စိတ်ရှိနေသလား?ဒါကိုသိအောင်ကြိုးစားကြရမလား?ဒီလိုမြတ်စွာဘုရားရှင်ကလည်းဆက်ပြီးမိတော်မူရဲ့ဒီလိုမိတော်မူတဲ့နေရာမှာမြတ်စွာဘုရားရှင်ဥပမာလေးတစ်ခုနဲ့ပြောထားတယ်။ယောဂမှာရေရေလူကျိုတဲ့အမျိုးသမီးငယ်တွေအမျိုးသားငယ်တွေရှိကြတယ်။ဒီရေရေလူကျိုတဲ့အမျိုးသမီးငယ်အမျိုးသားငယ်လေးတွေဟာအလတန်းစားဆင်တက်တဲ့ဘာဝရှိကြတယ်။မိမိတို့ရဲ့မျက်နာကိုအလတန်းစားဆင်မဲ့ဆိုတဲ့အခြေအနေနဲ့ခြင်းပုံမှန်တဲ့အရှင်မှာရနေကြပြီ။ဆက်ပြီးတဲ့အခါမှာမိမိတို့ရဲ့မျက်နာကိုခြင်းပုံမှန်ခြင်းမှကြည့်ပြီ။မိမိတို့ရဲ့မျက်နာမှာအညစ်အကြေးတွေ၊နှိမ့်ချောက်တွေ၊စတဲ့အညစ်အကြေးတွေရှိနေတယ်ဆိုတော့ငါတို့ရဲ့မျက်နာမှာအညစ်အကြေးနှိမ့်ချောက်တွေနဲ့ဆုံးချင်ပြီးနေပါဖို့လား။ဒီလိုစိတ်ထဲမှာဖြစ်တယ်။ဒီလိုဖြစ်တဲ့ဖြစ်ပြီးဒီလောက်နဲ့ရသွားမလား?မရသဘူး။မိမိတို့ရဲ့ရူပကာယကိုတော့သိကိုလှလှဈေးဆင်းတယ်။မိမိရူပကာယကိုမြင်တွေ့တဲ့ပုဂ္ဂိုလ်တွေကိုလည်းလှလှပပတော့အမြင်ဈေးဆင်းတယ်။ဒီလိုမြင်ဈေးဆင်းတော့ဘာလို့လဲ။မိမိညနာရှိမှသင်နေတဲ့ဟဲ့တော့ပြီ။အညစ်အကြေးတွေကိုပယ်ရှားပြစ်မယ်ဆိုတဲ့လုံလဝိရိယကိုပြုကြတယ်။အဲ့ဒီလိုပြုတဲ့နေရာမှာမိမိတို့ရဲ့ရုပ်အဆင်းကိုလှပအစင်းကျအောင်ဖြူတင်အောင်လုပ်ကြတယ်လို့မပြောနိုင်ဘူးလား?ပြောနိုင်တယ်။ဒါပေမဲ့မိမိတို့ရဲ့စိတ်မှာလောဘတရားတွေဖြစ်လာပြီ။ဒေါသတရားတွေဖြစ်လာပြီ။မောဟတရားတွေဖြစ်လာပြီ။မာနဣဿာမိသရိယာတရားတွေကသင်္ချာဖြစ်လာပြီဆိုတဲ့အခါမှာမတိလိုက်မတိပါနာပဲနေပြီးတော့စင်းကျအောင်သူ့တင်ရှင်းနေမယ်ဆိုတဲ့စိတ်သက်ရှိလာတဲ့ပုဂ္ဂိုလ်ကြီးဘယ်လောက်များရှိသလဲ။အလွန်အလွန်များတယ်နော်။တကယ်တော့ရုပ်ရည်ချောမောလှပခြင်းဆိုတာကတန်ဖိုးရှိလာတဲ့အရာတစ်ခုတော့မဟုတ်ဘူး။ဘုရင်ဆိုလိုတာကတော့မိမိရဲ့ရုပ်နာသံသံအစဉ်မှာထကြွပြီးဖြစ်ပေါ်လာတတ်တဲ့လောဘဒေါသမောဟတရားတို့တွေကအပင်ကြီးပုံကိုပြစ်ချနိုင်တဲ့လက်နဲ့ကောင်းခြင်းဖြစ်တဲ့အတဲ့ကြောင့်မို့မိမိတို့ရဲ့ဉာဏ်နာရှိတဲ့အညစ်အကြေးတွေကိုမိမိတို့ကသင်္ကေတဖို့ရင်ဇူးစားဖို့ရင်စိတ်ကူးစံတာတွေလွန်စွာရှိကြတယ်ဆိုရင်ဒီရုပ်ချုံမောလှပတဲ့အတ္တကြောင့်သူပ္ပိဘုံကိုမရောက်နိုင်ပါဘူး။ဒီရုပ်ရည်ချုံမောလှပခြင်းဒီဟူသောအကြောင်းကြောင့်အကျိုးတရားဆိုတာကပြစ်ထုတ်ခံကာလတော့ပါတော့အနည်းငယ်ရရှိနိုင်ပေမယ့်ဒီလောဘဒေါသမောဟဆိုတဲ့မိမိတို့စိတ်မှာဖြစ်ပေါ်လာတဲ့အကုသိုလ်တရားစုတွေကိုမိမိတို့ကပေးစားဖို့ရန်မကြိုးစားလိုက်ဘူးဆိုလို့ရှိရင်တော့ကာယဒုဖြင့်ဝစီဒုဖြင့်မနောဒုဖြင့်တွေကိုပြုခြင်းတဲ့ပုဂ္ဂိုလ်ဒီအဖြစ်ကိုတန်ဆန်းသွားကြမှာဖြစ်တဲ့အဖြစ်ကြောင့်အပယ်လေးပုံဆိုတဲ့ဒုက္ခိဘုံကိုပို့ဆောင်ပေးနိုင်တဲ့ကံတွေဖြစ်နိုင်တဲ့အဖြစ်ကြောင့်မိမိတို့ရဲ့မျက်နှာကြည့်မှာဆုံးခြင်းနေတဲ့အညစ်အကြေးတွေနှိမ့်ချောက်တွေကိုမိမိတို့ပေးစားဖို့ရန်ကြိုးစားကြတယ်လို့ပဲအဲ့ဒီထက်အလွန်မိမိရဲ့စိတ်ဘာဖြစ်ပေါ်နေတဲ့အကုသိုလ်လောဘတရားစုတွေဒေါသတရားစုတွေမောဟတရားစုတွေကိုသင်္ချာဖို့ရင်ကြိုးစားဖို့မကောင်းဘူးလား?ဟုတ်တယ်။ဒါပို့ပြီးတော့တတိသံသင်ဉာဏ်ရှင်ပြီးတော့မိမိတို့အနေနဲ့ကြိုးစားဖို့ကတော့ပို့ပြီးတော့ကောင်းတယ်နော်။ဒါလည်းလို့မိမိတို့အနေနဲ့မကြိုးစားနိုင်ဘူးဆိုရင်ဘာဖြစ်မလဲ?မဆောက်ရှောက်အပ်တဲ့ဘဝ။လုံခြုံတဲ့အဆောက်ရှောက်မရှိတဲ့ဘဝလုံခြုံတဲ့ဘဝမရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားကြလိမ့်မယ်။ဒါလေးကိုမိမိတို့အနေနဲ့ပေါ့ မိမိတို့ဟာမိမိတို့ဘဝကိုပြုပြင်ကြောင်းလဲနိုင်တဲ့ပုဂ္ဂိုလ်တွေပါ။တဘဝနဲ့တဘဝနေတဲ့နေအောင်လုပ်တင်နေဆိုရင်လည်းလုပ်ခွင့်ရှိတယ်။တဘဝတဲ့တဘဝမြင့်တဲ့မြင့်အောင်ကိုလုပ်တင်နေဆိုရင်လည်းလုပ်ခွင့်ကရှိနေတယ်။မိမိတို့ကတော့ရွေးချယ်ရမယ့်သဘောရှိပါတယ်။မိမိတို့ရွေးချယ်တဲ့နန်းကြောင်းကသားသားပြီးဆိုရင်တော့အသောရှောက်တင်းနေတယ်ကွာ။လုံခြုံတဲ့အသောရှောက်မရှိတဲ့ကွာ။လုံခြုံတဲ့ဘဝကိုမပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်တွေကဖြစ်ကြပါလိမ့်မယ်။ဒါကိုကိုပြီးသဘောပေါက်ရအောင်ပေါ့လေ။ဒီတရားတော်ကိုရှောက်ထားဖြစ်တဲ့ပုဂ္ဂိုလ်ကိုကြည့်နိုင်ရင်သာဝတိဒီကိုအုပ်ချုပ်မင်းလုပ်နေတဲ့ဘယ်တွင်ကြည်ကောသလမင်းကြီးကနေရှောက်ထားခဲ့တဲ့တရားစကားတော်ကိုဖြစ်ပါတယ်။ခုဦးချင်းဆက်ပြီးတော့ပြောမယ့်တရားစကားဟာလေးပဲ။ဘယ်တွင်ကြည်ကောသလမင်းကြီးကိုအကြောင်းပြုပြီးဆက်ဆက်ပြီးဖြစ်ပေါ်လာတဲ့သစ္စာပြရှင်တတ်တော်တင်စာရှိတဲ့အချိန်မှာဖြစ်ပေါ်ခဲ့တဲ့အကြောင်းအရာတစ်ခုပဲဖြစ်ပါတယ်။တိမ္မာသဗ္ဗိနေတိကောသလမင်းကြီးဟာမြတ်စွာဘုရားရဲ့ဒီတော်မျိုးတော်ပြီလို့ခေါ်ရမယ်။ဒါကီဝင်မင်းမျိုးတို့အုပ်ချုပ်မင်းလုပ်တဲ့ဂတိလဘနေတိတော်ကိုဂတိလဘတိုင်းတီကိုမိမိဈာန်ကိုဒါကီဝင်မင်းသမီးမျိုးသမီးတူအုပ်ကိုဆက်သဖို့ရန်အကြောင်းကြားလိုက်တယ်။ဒါကြောင့်အကြောင်းကြားလိုက်တယ်လေ။ဒါကီဝင်မင်းမျိုးကနေပြီးတော့တောထက်ယဟန်ပြုလာတဲ့ယေသာဘုရားရှင်ရဲ့သာတော်တွေဖြစ်တဲ့ယဟန်တန်ဃာတော်တွေနဲ့ယင်းဒီဇံဝင်လို့တဲ့ဌာနရှိတယ်။ဒီလိုယင်းဒီဇံဝင်လို့တဲ့ဌာနရှိနေတော့ဒါကိဝင်မင်းမျိုးတဲ့ကဒါကိဝင်မင်းသမီးတူနဲ့လက်ဆက်လိုက်လို့ရှိရင်တော့ဒါမင်းကြီးဟာဒါကိဝင်မင်းမျိုးတွေနဲ့အမျိုးတော်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ယဟန်တန်ဃာတော်တွေဟာငါ့ပေါ်မှာပို့ပြီးတော့အကြောင်းဝင်ကြလိမ့်မယ်။ငါ့ရဲ့နန်းတော်ကိုလည်းနဲ့ငါပြတ်လာကြလိမ့်မယ်လို့ဒီလိုအယူဆရှိတယ်။သာကိဝင်မင်းတို့ရဲ့ဓလိထုံးစံကတော့မိမိတို့ရဲ့သာကိဝင်မင်းမျိုးအစ်စ်ဒီလိုတော့သူတစ်ပါးအမျိုးမျိုးနဲ့လက်ဆက်ပြီးတော့ထင်ရှားခြင်းဆိုတာကထုံးစံမရှိဘူး။ဒါပေမဲ့လေသာဝတိဒီကိုအုပ်ချုပ်မင်းတို့တဲ့ကောသလမင်းကြီးဆိုတာကအင်္ဂတန်အင်အားကောင်းတဲ့တိုင်းပြည်ကိုအုပ်ချုပ်နေတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်။မိဒ္ဓအသောဆောင်လို့ခေါ်တဲ့စင်တဲ့မြင့်တဲ့ယထာတဲ့ခြေသူရဲ့တဲ့တွေကအလွန်တရာအားကောင်းတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဒါလို့မဆက်သဖြစ်ဘူးဆိုလို့ရှိရင်တော့အပြောင်းလဲခတ်တဲ့ဒုက္ခများစွာအနိဋ္ဌာယုံတွေကဖြစ်ပေါ်နာနေတယ်ဆိုတာကိုသူတို့သဘောပေါက်ပြီ။ဟုတ်တယ်ခါပါလို့ဒီလေ။ယထာဘုရားရှင်နဲ့မြေကိုဝန်းကဲတော်တဲ့မဟာနန်းမင်းကြီးနဲ့ဇုံမတူကနေပေါက်ဖွာလာတဲ့ဘာသာဘခတိယဆိုတဲ့မျိုးသမီးလေးတစ်ခုရှိပြီ။ဒီမျိုးသမီးလေးကအလွန်တရာမှရုပ်ရည်ချောမောလှပါတယ်။ဒီမျိုးသမီးလေးကိုဇာကိဝင်မင်းသမီးလေးပါဆိုပြီးတော့ဇာကိဝင်မင်းကြီးကကောသလမင်းကြီးကိုဆက်တက်လိုက်ပြီ။ကောသလမင်းကြီးနဲ့ဇာကိဝင်မင်းသမီးတောချောလှလှလေးကိုရပြီဆိုတော့သိမှန်းသာသွားပြီ။ဒီလိုနဲ့သားတစ်ယောက်ထွန်းကားပြေးသွားတယ်။ဒီသားကိုဝိတ္တကူပမင်းသားလို့နာမည်တက်လိုက်ကြတယ်။အစဉ်အရောက်လာတဲ့အခါမှာမိမိရဲ့ဘိုးတော်ဖြစ်တဲ့မာနာမင်းကြီးနဲ့တူတာဂီဝင်မင်းမျိုးတို့ကိုသွားရောက်ပြီးဂါရဝပြုခြင်းနဲ့ဌာနကြီးဖြစ်ပေါ်လာပြီ။ဣတိလူပမင်းသားရဲ့မိခင်ဖြစ်တဲ့ဝါသဗ္ဗသတ္တိယကမိမိဒီဇွန်မဝန်မဖြစ်ပြီးတော့ဝေးပွားလာတဲ့ဇွန်မသမီးသာဖြစ်တယ်ဆိုတာမိမိကိုယ်ကိုမိမိတော့သိနေပြီ။ဒါကြောင့်ဣတိလူပမင်းသားဒါဂီဝင်မင်းတို့နေထိုင်တဲ့ကပိလဘုရားဒီကိုသွားခင်ရင်တော့ဒါဂီဝင်မင်းမျိုးတွေကအမျိုးနဲ့အမတန်မှခက်ခဲကြတယ်တကယ်လို့အမျက်နှာခက်ခဲပြီးတော့မခွင့်မရာပြုတ်ပြင်လိုက်တာမျိုးဆိုရင်တော့မဖြစ်တဲ့မဖြစ်တဲ့အရာတွေတော့ဖြစ်လာတော့မင်းလို့ဒီလိုသဘောပေါက်ပြီလေဒီလိုသဘောပေါက်တဲ့အခါကျတော့မသွားစီခင်ဘူးဒါပေမဲ့သက်ခါသက်ခါတောင်းဆိုလာတဲ့အခါကျတော့ဒီခင်ကျက်တဲ့ဝါသဘခတိယအမျိုးသမီးလေးပဲခွင့်ပြုလိုက်ရရင်ဝိဓိရူပမင်းသားဒါကိဝင်မင်းတို့ရှိရာဒေသကိုသွားတော့နေဆိုတာသိတဲ့အခါကျတော့ဝါသဘခတိယအမျိုးသမီးလေးပဲဒါကိဝင်မင်းတို့ထံကိုကြိုတင်ပြီးအကြောင်းကြားနေတယ်မိမိရဲ့သားတော်ဖြစ်တဲ့ဝိဓိရူပမင်းသားဒါကိဝင်မင်းတို့ကိုကာရမပြုဖို့ရလာမှာဖြစ်ပါတယ်ဒုက္ခမှာအမြင့်မှန်ဆက်ပြီးတော့မခွင့်မရာပြုမှုများကိုမပြုခင်ကြပါနဲ့ဆိုပြီး ကောင်းတယ်ဆက်ထားလိုက်ပါတယ်ကြိုတင်ပြီးတော့ဒါကိုအပြည့်ပေးလျှောက်ထားလိုက်တယ်ကဲဒီလိုနေဒီလိုပါမြင်တော့လေတကယ်ရင်းတို့ဒီတိုင်းကတိလို့အနေပြီးတော့ကိုရောက်ပြီရောက်တဲ့အခါမှာသူမရောက်ခင်လေးပါပဲတကယ်ရင်းသားတွေကဘာလို့ထားကြလဲဒီလူပါမြင်သားကအဲ့ဒီအချိန်မှာဆက်ဆောင်နေအရွယ်ရှိနေပြီလူလင်ငယ်လေးရှိနေပြီဒီလူပါမြင်သားနဲ့ငယ်ငယ်တဲ့ပုဂ္ဂိုလ်မှန်သမျှကိုတော့တကယ်ရင်းမှန်သမျှကိုတော့အဆုံးဖြတ်ကြတဲ့ဒီတာကိုပို့ဆိုထားလိုက်ကြတယ်ကျန်ရှိနေတဲ့ပုဂ္ဂိုလ်တွေကဝိဓုပမင်းသားတဲ့အသက်အရွယ်ကြီးရင်နေတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်ဝိဓုပမင်းသားရောက်ရှိတဲ့အခါမှာအလုံးကိုပဲနိမိကိုယ်တိုင်ကဂါရဝတုရှိခိုးပြီးတော့အလုံးကိုဒီလိုအပြည့်အစုံကိုပြန်ပြည့်ဖြစ်ရတယ်ကြီးတယ်တဲ့အခမ်းအနားတွေနဲ့လက်ဘူတော်သက်ကာယမှုကိုပြုတာကတော့အနန္တပါပဲတချင်ငငန်နဲ့တဲ့အလုံးကဒူဆိုပြီးတော့ထက်ခံတာလေဒါဒီနဲ့နိမိကိုရှ िख ိုးကာရဝပြုမယ်ပုဂ္ဂိုလ်ကိုမတွေ့တဲ့အခါကျတော့လေးလိုက်တယ်နိမိကိုရှ िख ိုးမယ်နိမိကိုကာရဝပြုမယ်ပုဂ္ဂိုလ်ကြီးမရှိတော့ဘူးလားဒီလိုလေးလိုက်တဲ့အခါကျတော့ငြင်းရတဲ့တာကင်းနင်းသားတွေကအဆုံးပြပြတဲ့ဒေသကိုသွားနေကြလို့ပါခွင့်ဆိုပြီးတော့ပြန်လည်ပြီးတော့ဒေသပါတယ်ဒီဒီဖြစ်ရကလေးကြည့်နိုင်ရင်တော့ကောင်းကောင်းမွန်မွန်နဲ့ကြည့်ရတဲ့ဂျိုးဂျိုးအိတ်ခံကြတဲ့အင်တာဝန်တော်တရားဖြစ်ရကလေးတစ်ခုပါပဲဒီလူပါမင်းသားဟန်တာကိဝင်းလို့နေထိုင်တဲ့ဒေသဟာတစ်ရက်ခန့်နေထိုင်ပြီးတော့မိမိတိုင်းပြည်ဖြစ်တဲ့တောင်မတိတိုင်းပြည်ကိုပြန်လာပြီအဲ့လိုပြန်လာပြီးတဲ့နောက်မှာဝိဓုမမင်းသားရဲ့မင်းကသားယောက်ျားလို့ခေါ်တဲ့ပုဂ္ဂိုလ်တစ်ယောက်ကမိမိရဲ့လက်နဲ့ဝိဓုမမင်းသားတို့ကပိလောကကိုဒီကိုသွားဆင်ပါဂျိုးဂျိုးဖြစ်တဲ့မင်းကောင်းမှတန်ရှိခဲ့တဲ့အတွက်ကြောင့်ပြန်လေပြီးသွားယူခဲ့တယ်။သွားယူတဲ့အချိန်မှာဒါမြင်ရင်းကိုဖြစ်တယ်လေ။ဝိဓုမဆိုင်ခဲ့တဲ့ဆိုင်ကုန်ကိုတို့ရည်နဲ့ဆင်းနေတာကိုတွေ့ပြီ။တွေ့ရတဲ့အခါကျတော့ဒီဖြစ်ရကိုမင်းကျင်းယောက်ျားနဲ့ပြစ်ပြစ်ခံသွားတယ်ဒါနဲ့သူကပြီဂျိုမရဲ့သားဆိုင်သွားတဲ့အုံဖြစ်လို့တို့ရင်နဲ့ဆင်းတဲ့အောင်ဆင်းနေတာပါလို့ဒီလိုတိလိုက်ပြီဒီအကြောင်းတို့ဝိဓုပမင်းသားကိုပြန်လည်ပြီးတော့အပြစ်ပေးယောက်ျားတဲ့အခါမှာဝိဓုပမင်းသားရဲ့စိတ်ထဲမှာမကံမရနိုင်တဲ့ဒေါသတွေတစ်ပါးပါးဆန့်ကျင်လာပြီအမှုတရားကိလေသာအဆင့်ကနေပဲအဆင့်ကိုရောက်သွားတယ်ဝိယုဌာနကိလေသာလို့ခေါ်တဲ့ဆန့်ကျင်တဲ့အဆင့်ကိုရောက်သွားပြီအဲ့ဒီချိန်မှာဖြစ်တယ်လေမိမိကိုနှိပ်ချပြီးတော့ပြုမှုဆက်ဆံတဲ့အမှုအရာကိုသိလိုက်ရတဲ့အခါကျတော့လူတိုင်းဟာမိမိကိုယ်ကိုမိမိအချင်းကြီးနေတဲ့ပုဂ္ဂိုလ်တွေပါမိမိကိုယ်ကိုမိမိအချင်းကြီးလေးစားနေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့ပြောမယ်ဆိုရင်မှန်ဘူးလား?ဒါနဲ့မိမိကိုယ်ကိုမိမိအချင်းကြီးလေးစားတဲ့စိတ်ဓာတ်ရှိနေတဲ့သူအချင်းချင်းသူ့ကိုဒီလိုမျိုးနှိပ်ချတဲ့သဘောထားလေးနဲ့ပြုမှုလိုက်နေတယ်ကောင်းတဲ့ရလဒ်တွေရနိုင်ပါမလား?မရနိုင်ဘူးခုဒီမှာလက်တွေ့ဝိဓုပမင်းသားရဲ့အနုတ္တိယကိလေသာတွေကထကြတဲ့ပြိယုဌာနကိလေသာတွေကိုပြောင်းသွားပြီပြောင်းသွားပြီးတော့စိတ်ထဲမှာဒါဖြစ်သွားတယ်ကဲဒါဆိုင်ခဲ့တဲ့ခိုင်းကုန်သူနှုတ်ရည်နဲ့ဖြေးတာကတော့ရှိတယ်တော့တစ်ချိန်ငါမင်းဖြစ်ပြီးဆိုရင်တော့ဒါကိဝေမင်းသားအလုံးကိုတတ်ဖြတ်ပြီးတော့ဒီတို့ရည်နဲ့ဆေးခဲ့တဲ့ဆိုင်ကုန်ကိုငါသာဒီမင်းမင်းသားတို့ရဲ့လက်ချောင်းသွေးနဲ့ပြန်ပြီးဆေးကျော်ဖြစ်မယ်ဒီလိုအာဃာတတရားကိုတောင်းဖွဲ့ပြီးထားလိုက်ပြီအမျိုးတည်းကိုထားလိုက်ပြီဒီအဆင့်ကိုတော့စိတ်ထဲမှာထကြပြီးဖြစ်တဲ့ပြီးယူဌာနကိလေသာအဆင့်တွေခေါ်နိုင်ပါပြီတယ်နော်ဒီတနည်းစားတော့အကြောင်းကြီးမျိုးပြီးဝိဓုပမင်းသားလည်းပဲသောတိကြီးကိုအုပ်ချုပ်နင်းလို့တဲ့အင်းချစ်ကိုရပြီ။ဒီကံကစောကြောင့်ညတာအရေကဖြစ်ခဲ့တဲ့အမျိုးအစ်ကရင်ထဲမှာပြိဤကိုအာဃာတတရားအရှင်နဲ့ကင်းမှုပြီးနေတဲ့အခါကျတော့ပြန်လည်ပြီးတော့အမှတ်ရပြီ။ဒါကိဝေမင်းသားတွေကိုပြန်လည်ပြီးတော့ချိန်မုန်းပစ်ဖို့ဆိုတဲ့အစ်တန်တွေကပေါ်ထွန်းလာပြီ။ပေါ်ထွန်းတဲ့အရှင်နဲ့ရောက်လိုက်ပြီဆိုရင်တော့တော်ပါတော့ဒါကိမင်းဆိုတဲ့အာနာကိုရရှိပြီဆိုတဲ့အခါကျတော့အမျိုးကြီးကြီးတဲ့ပုဂ္ဂိုလ်တွေရဲ့လက်ထဲကိုအာနာစိတ်အပ်လိုက်တာကသိခံတယ်ရဲ့မများဘူးလား။များတယ်။ဒီလူပါမင်းကြီးပါလိုက်တယ်လေ။ဒီလောက်ကိုကြီးကိုစိတ်အင်အားနဲ့ကိုကြီးတက်ပြီးကြီးတက်တဲ့အခါမှာသာဝတိကြီးနဲ့ဒီလောက်ကိုကြီးရဲ့လက်ကမ်းလို့ခေါ်နိုင်တဲ့နေရာလေးတစ်ခုရောက်ပြီးရောက်တဲ့အခါမှာ ကမိလဘနေပြည်တော်ရဲ့အန်ဒီသိန်းရှိတဲ့ကျိုးတိုးတဲ့အရေးအာမန္တအောင်မှာနေဘူးတံကိုခံပြီးတော့မြတ်စွာဘုရားရှင်တရင်တုံဆန်းလေးတော်မူတာကိုတွေ့လိုက်ပြီ။ဒီတဲ့အခါကျတော့မိမိစီးငင်းလာတဲ့ဘင်ဘောကဆင်းပြီးမြတ်စွာဘုရားကိုကြောတယ်။ကြောပြီးတော့မြတ်စွာဘုရားကိုရှောက်ထားတယ်ဘယ်လိုရှောက်ထားလဲ။ဘုံတော်ကြည့်တော်မူပါမည်သောမြတ်စွာဘုရား။ဒီလိုတို့သာမုတ်တိဒီတဲ့တိုင်းပြည်ကမှာအလွန်တရာအရေးအာဘာသကောင်းတဲ့ပြင်ကြောင်ပင်ကြီးတွေရှိကြပါလေ။ကျိုးအရေးအာဘာသကောင်းတဲ့ဉာဏ်ပင်ကြီးအောင်လားသတင်းမတုံးပါပဲလေ။ကပိလဘုဒီထဲမှာရှိတဲ့ကျိုးတိုးသေးတဲ့အရေးရှိနေတဲ့အနေပူတိုင်းခံရတဲ့ပြစ်ပင်အောင်မှာဒါကြောင့်ညာမြတ်စွာဘုရားရှင်သတင်းတုံးဆန္ဒတော်မူပါလေလို့ဒီလိုမျိုးများရှောက်ထားလိုက်တဲ့အခါကျတော့ဆက်ဆောင်ကြကဘယ်လိုပြန်ပြီးမိလဲ။မင်းကြီးအရေးတွေထဲမှာဆင်မျိုးတွေရဲ့အရေးကကြီးချမ်းလာပါလေခွေ။ဒီလိုပြန်ပြီးတော့လိတ်ပါနော်။ရသံတန်းရှင်လက်တော်မူတဲ့စကားကိုအကြောင်းပြုပြီးတော့ဝိတ္တူပါမင်းကြီးမှာမလိုနာနေပါလေ။ဟောမြတ်စွာဘုရားရှင်ကမိမိရဲ့ဇေတော်မျိုးတော်တွေဖြစ်တဲ့ဒါဇီဝင်မင်းသားတွေကိုဆောက်ရှောက်လူတွေနဲ့တူတယ်ဆိုဒီလိုနားလည်သွားပြီးတော့မိမိရဲ့တိုင်းနိုင်ငံကိုပြန်ဆက်ပြီးတော့ထက်ခွာသွားခဲ့ပါတယ်။ဒီလိုနဲ့ဒုတိယအကျဉ်းချုပ်သွားပြီ။ဒုတိယအကျဉ်းမှာလည်းမြတ်စွာဘုရားရှင်ကမိမိတို့ရဲ့မျိုးနွယ်တွေကိုဆောက်ရှောက်တဲ့အနေနဲ့ဒီလိုပဲကျိုးတို့တဲ့ရေအောင်မှာဆိုင်ပြီးတော့ပြီးတယ်ဒီလိုတွေ့တော့ပြီးပြီပြီးတော့မြတ်စွာဘုရားရှင်ကစေမျိုးတဲ့ရေကအလွန်အေးချမ်းပါလေခွေဒီလိုပဲဆက်ပြီးပြီးတဲ့အခါကျတော့ဒုတိယအကျဉ်းနဲ့ဒီလိုပဲပြန်လှည့်ပြန်သွားတယ်တတိယအကျဉ်းမှာလည်းဒီလိုပဲဖြစ်တဲ့အခါကျတော့ဒီလိုပဲလှည့်ပြန်သွားခဲ့တယ်အာဂါဒအလွန်တရားကြီးနေတဲ့ဝိတ္တူပမင်းကြီးရဲ့စိတ်တွေကဘယ်လိုမှအကျိုးမပြုကြဘူးဒုက္ခအကျဉ်းကျိုးသွားပြီဒီလိုကျိုးစားတဲ့အခါကျတော့မြတ်စွာဘုရားရှင်ကမိမိရဲ့အသက်အရွယ်ညံတော်နဲ့လှမ်းကြည့်ပြီဒီကြိမ်တော့ဘယ်လိုမှမိမိရဲ့စိတ်မျိုးတွေကိုဆောက်ရှောက်ဖို့ရမဖြစ်နိုင်တော့ဘူးအတိတ်ကထူထောင်ခဲ့ဘူးတဲ့ကာယကံမသင်ကျေမှုမနောကံမသင်ကျေမှုမစီကံမသင်ကျေမှုဆိုတဲ့ဒုတိယတရားတွေကအကျိုးပေးဖို့ရန်အတွက်အချိန်ကြာကြပြီရင့်ကျက်ကြပြီဆိုတာကိုသိတဲ့အခါကျတော့ဒုက္ခအချိန်နောက်မှာတော့မြတ်စွာဘုရားရှင်လက်လျှော့နေပြီဒီလိုကမင်းကြီးလေးတဲ့ဘုရားဗျာရှင်ကိုမတွေ့တဲ့အခါကျတော့ကပိလဘုဒီထဲကိုဝင်ပြီးတော့မိမိရဲ့ဘုရားဖြစ်တဲ့မာနမင်းကြီးနဲ့အတူတူရှိနေတဲ့ပုဂ္ဂိုလ်အချို့ကိုတော့အသက်ချမ်းသာခြင်းပေးလိုက်ပြီးတော့ဉာဏ်နဲ့ပုဂ္ဂိုလ်သာဂိဝင်မင်းမျိုးမှန်သမျှကိုဝိကာသခလီးပါမကြံကိုအကုန်လုံးကိုတတ်ချက်ပေးလိုက်တယ်မကြံတော့ကြောက်ကောင်းတယ်ဒီလိုမျိုးအပြုဘုကိုစံတိကြတဲ့ပုဂ္ဂိုလ်တွေကမပြောကြတယ်ဟောတကယ်မင်းသားတွေဝိရဒုကမင်းသားဘေးရင်ကာလကပြုတင်ခဲ့ဘူးတဲ့ကံကလေးကသိကူတင်းငင်လာပါတယ်မပြောသားလောက်တဲ့ဒီလိုအမှုကလေးတွေဒီလောက်ကြည့်ပြင်သားစီတာကတော့မကောင်းပါဘူးဆိုဤတို့ဤတို့နဲ့ပြောဆိုကြတယ်ဒီဒီခံကြတော့မြတ်စွာဘုရားရှင်ရဲ့နားတော်ကိုရောက်ပြီမြတ်စွာဘုရားရှင်ရဲ့နားတော်ကိုရောက်ပြီဆိုတဲ့အခါကျတော့မြတ်စွာဘုရားရှင်သာဆက်ပြီးမိတော်မူတယ်လေစေတနာတို့သံဃာဝင်မင်းသားတွေအသက်ချက်ခံရတယ်ဆိုတဲ့အကြောင်းကပြစ်ဒုက္ခကံကိုကြည့်နေဆိုရင်တော့အဖြစ်တဲ့မဖြစ်ဆိုင်တဲ့အမှုကြီးတစ်ခုဆိုတာတော့မှန်ပါလေ။သံဃာဝင်မင်းသားတွေဟာပြစ်ဒုက္ခကာလမှာသင်္ကြန်တဲ့ကာယကံဝစီကံမနောကံမှုတွေကိုပြုကျင့်နေရတဲ့ပုဂ္ဂိုလ်ကြီးဆိုတာမှန်တယ်။ဟုတ်တော်မင်းအတိတ်ဘဝတစ်ခုမှာတဏှာရွာမှာသာဂိဝင်ခုသာဂိဝင်မြင့်သားတွေဖြစ်တဲ့ပုဂ္ဂိုလ်တွေကတဏှာရွာတစ်ခုမှာသွားပြီးသူဖြစ်ကြပြီလူဖြစ်တဲ့အခါမှာတစ်ချိန်မှာမြင့်သားမှာရှိတဲ့ငါးတွေကိုအစိတ်ဖတ်ပြီးတော့တတ်မယ်ဆိုပြီးတော့အလုံးကသဘောတူညီမှုပေးပြီးတော့အစိတ်ကတတ်ချက်ခဲ့တဲ့အကုသို့ကံကြီးကိုထူထောင်ခဲ့ပြီးကြတယ်ခန္ဓာကံမသင်္ကြန်မှုမနောကံမသင်္ကြန်မှုဝစီကံမသင်္ကြန်မှုဆိုတဲ့မသင်္ကြန်မှုကိုပြုကျင့်ခဲ့ကြတယ်အတွက်ကြောင့်ဒီကံကရင့်ကျက်ပြီးဖြစ်တဲ့အတွက်ကြောင့်ဒီဘဝမှာပြစ်ဆုတ်တဲ့ကာလမှာသင်္ကြန်ပေါ်ညာလေးပြီးအတိတ်ကကံရဲ့အကျိုးပေးကအခွင့်သာပြီးရင့်ကျက်ပြီးဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးမိမိကိုတတ်ဖြတ်မဲ့ပုဂ္ဂိုလ်ပေါ်လာရတာပဲမိမိကိုတတ်ဖြတ်မဲ့ပုဂ္ဂိုလ်ကိုကျိုးဇူရင်းမိမိရဲ့ကံကပင်လွတ်လိုက်တာမဟုတ်ဘူးလားဟုတ်တယ်မိမိတို့ရဲ့ကံကပင်မိမိတို့ကိုတတ်ဖြတ်မဲ့ပုဂ္ဂိုလ်ပေါ်ဆုံးလာအောင်ကိုလမ်းဖိတ်မပေးနိုင်ဘူးလားအပြင်ပြေးလိုက်တယ်။ဒါကိုကြောင်းပြပြီးတော့မြတ်စွာဘုရားရှင်ဟောတဏှာမှာဓမ္မပဒနာ ကာရဏိတကုဟောတာဖြစ်တယ်နော်။ဒါပြောတယ်လေ။ကာဇနာယေကတံသာသံအတ္တသံအတ္တံဘောဝ။ဒီမတ္တတိဒုံနေတဲ့ဝစီတဲ့ဝတ္တမမယံမနေ။ဒါပြောတယ်။ကျောင်းမှာဖြစ်ပေါ်လာတဲ့သင်္ခါမိမိမိယာဖြစ်တဲ့အဲ့ဒီကြောက်ကိုပဲချင်းပေါက်ချက်စည်းတကယ်လို့လေ။မိမိပြုတဲ့မိမိကြောက်ဖြစ်တဲ့မကောင်းမှုကံကပဲအဲ့ဒီကံကိုပြုတဲ့လူမိုက်ကိုချက်စည်းတာဖြစ်တယ်။ ဒုညဖြစ်တယ်လို့ပြောကြတယ်လူတွေကဘယ်လိုဘူးမိမိတို့ပြုခဲ့တဲ့ကံကိုမိမိတို့ခံကြရတာဖြစ်မိမိတို့ခံရတဲ့အချိန်မှာအသိဉာဏ်ရှိတဲ့ဘဝတစ်ခုရထားရင်တော့ကျုံကျုံလေးနဲ့သာခံကြပြီတော့ဒါကြောင့်လေဆက်ပြီးတော့မကြုံကြံလိုက်တာနဲ့ကြုံကြံလိုက်ရင်တော့ဒီကံကအတိတ်တစ်ခုဆက်ပြီးတော့အကောင်းကားလို့လေငါကတန်တရားကြီးမှာဆက်ပြီးတော့ဒီကံရဲ့အကျွေးတွေကိုမိမိတို့ကပေးဆက်ကြရမှာဖြစ်တယ်နော် မိမိတို့အနေနဲ့ကဒီဘဝရရှိလာကကာယသူစိတ်ဝစီသူစိတ်မနောသူစိတ်ကိုခေါ်တဲ့သူစိတ်ကံတွေကိုထူထောင်ဖြစ်ဖို့ဉာဏ်အတက်တာမိမိတို့ကကြိုးစားလို့ရတယ်။မိမိတို့ကလည်းကာယသူစိတ်ဝစီသူစိတ်မနောသူစိတ်တွေကိုပြုကျင့်ဖို့ဉာဏ်အတက်ကမိမိတို့ကကြိုးစားတယ်။အကျိုးသာသင်ဘူး။အဲ့တော့မြတ်စွာဘုရားရှင်ခဏကသတိတာဒုက္ခနာသတိနိဂလေရှင်။မိမိတို့ရဲ့စိတ်မှာလောဘတရားတွေဒေါသတရားတွေ မောဟတရားတွေကများစွာမဖြစ်ခဲ့အနည်းငယ်မျှတာဖြစ်တယ်ဆိုတာပြီးကြတယ်ဆိုတာတို့မိမိတို့ရဲ့စိတ်ယုံနံတန်တန်ရှင်မှာလောဘတရားဒေါသတရားမောဟတရားအိသာမိတ္တိယမာနတရားတွေဟာအနည်းငယ်မျှပဲဖြစ်တယ်ဆိုတာသိတယ်ဆိုရင်အဲ့ဒီလောက်နဲ့မကြည့်နိုင်ကြပါနဲ့ထို့ထက်အလွန်ဒီတိလေသာတရားစုတွေမိမိတို့ရဲ့ယုံနံတန်တန်အစဉ်ကနေပြည့်စွာအောင်ကိုကြိုးစားထားထူးခြားသံပါဆိုမြတ်စွာဘုရားရှင်ဆက်ပြီးတော့ ိုင်းမှာအနုပြာကိလေသာအဆင့်ကနေပြီးယူဌာနကိလေသာကိုကြောင်းချီခြင်းဆိုတာရှိတယ်ပြီးယူဌာနကိလေသာအဆင့်ကလူမိတ္တကမအဆင့်ကိုရောက်ရှိတဲ့အခါကျမှဒါရင်လွန်ကျူးကြတာဖြစ်တာဒီလိုမိတ္တကမလွန်ကျူးပြီးတင့်တဲ့အဆင့်ကြီးကိုမရောက်ရှိအောင်မိမိတို့ကဘယ်အဆင့်နဲ့မိမိတို့ကဒါကိုဆောက်ကျင်းလို့ရတယ်ဆိုရင်သာသနာတော်ရဲ့နှစ်သာရလို့ခေါ်ရဲ့သိက္ခာသုံးရပ်ချက်ကသီလကျင့်စဉ်ကိုဖြူစင်အောင်မိမိတို့ကဖြည့်စင်လိုက်ရင်ဆိုလို့ရှိရင်ကာယကံမစင်တယ်မှုဝစီကံမစင်တယ်မှုဆိုတဲ့ဝိတိတ်ကမလုံကျူးပြီးကျင့်တဲ့အခြင်းကိုမရောက်တော့ဘူးသူတဲ့တဲ့ခြင်းကိုရှောင်မယ်သူဥစ္စာပစ္စည်းကိုခိုးယူခြင်းကိုရှောင်မယ်ကာမမှု၌မောင်းရင်သာကျင့်ခြင်းကိုမိမိတို့ကရှောင်ကြမယ်ဘုရားစကားပြောဆိုခြင်းကိုရှောင်မယ်ဒီပြည့်ရဲ့တောက်သားခြင်းဆိုတဲ့တောက်သားခြင်းဟုတ်ကိုရှောင်ကြတယ်ဆိုလို့ရှိရင်မိတို့မှာကာယကံမှုတွေ၊ဝစီကံမှုတွေ၊မနောကံမှုတွေမဆင်ခြင်သွားနိုင်ဘူးနော်။ဆင်ခြင်သွားနိုင်လေ။သာသနာတော်ရဲ့အနှစ်သာရလို့ဆိုရင်သီလကျင့်စဉ်၊သီလသိက္ခာကိုဖြည့်ဖြည့်လိုက်ခြင်းဟာလုံခြုံတဲ့ဘဝကိုပို့ဆောင်ပေးနိုင်တဲ့ကာယကံချူးဆင်းမှု၊ဝစီကံချူးဆင်းမှု၊မနောကံချူးဆင်းမှုဆိုတဲ့ချူးဆင်းမှုကိုမဖြစ်စေဘူးနော်။ဖြစ်တယ်ဒါပြောလို့ရှိရင်ဒီကကျင့်စဉ်ဟာလွန်တရားမှမြင်လို့ဖို့ကောင်းတဲ့ကျင့်စဉ်မဟုတ်ဘူးလားဟုတ်တယ်ဒီနေ့ဉာဏ်နာပိဋကတိဒီလကိုဖြစ်တင်တာကိုကျူတာတန်ဆာမှာလုံခြုံတဲ့ဘဝတစ်ခုကိုလိုချင်ကြတယ်ဆိုရင်တော့ဒီဆောက်ရှောက်ကမှမပြောရင်းကြတယ်ခံပြီးရတယ်သူ့အာသူခံအားလို့ဆိုတာဖြစ်ခဲ့ရင်တောင်မှတတိပြီးပြီးသာပြီးတော့ဒီလကိုမကျိုးမပေါက်နဲ့ဖြစ်တင်နိုင်ပါမှတကယ်ကိုလုံးကြုံနဲ့ဆောက်ရှောက်လုံးကြုံနဲ့ဘဝကိုရရှိနိုင်ကြမှာဖြစ်တယ်။ကဲမနှောကံမစင်ကြဲခြင်းဆိုတာဆိုတော့ဘယ်အစ်စ်နဲ့ဖြစ်တင်လိုက်တယ်ဆိုရင်ရနိုင်မလဲ။သာသနာတော်မှာဒုတိယအနှစ်သာရလို့ခေါ်တဲ့ဓမ္မတိပြင့်စင်ဆိုတာရှိတယ်။ဓမ္မသက်၈ပါးနဲ့ဗိမာန်ဇန်ဓမ္မတိဒုတိယဇန်ဓမ္မတိတတိယဇန်ဓမ္မတိသတုဒ္ဓဇန်ဓမ္မတိနဲ့တကွဓမ္မသက်၈ပါးကိုစိတ်ဓာတ်ဝိတ္တိလို့ခေါ်တယ်မိမိတို့အနေနဲ့ခုလိုကောင်းတော့ရတရားစခန်းမှာအာနာပါနကိုလက်ပြီးသင်္ချန်ကျုပ်ကိုအထုတ်ပြီးဝိနည်းဆက်လေးကိုကြည့်ကြည့်ပြီးဝင်သွားတဲ့နေရာကြည့်ကြည့်ပြီးထွက်သွားတဲ့နေရာလေးကနေစောက်ပြီးဆမ်းပြီးရှုပြီးဝိနည်းဆက်လေးဝိနည်းဆက်လေးလိုနဲ့ရှုလို့စိတ်ကနာရီတနာရီဘက်လိုနေသက်လာပြီးဆိုတဲ့အခါမှာအကြောင်းဒီပြည့်စုံပြီဆိုတဲ့အခါမှာနမိတ်ပေါ်လာပြီဒီနမိတ်မှာစိတ်ကလေးကပ်ပြီးတော့ဒီတိုင်းတိုင်းဒီတိုင်းရည်စင်နဲ့ဒီတိုင်းရည်လို့ရပြီ တဏှာရင်တွဲနေတယ်နဲ့တဏှာရင်တွဲနေလို့ရပြီတဏှာရင်နေတယ်နဲ့သုံးတဏှာရင်နေတယ်နဲ့နေလို့ရပြီဆိုတဲ့အခါမှာဒီလိုပฏิဘာကနမိလို့ခေါ်တဲ့ဒီနမိမှာစိတ်ကပ်ပြီးသားနိုင်တဲ့တဏှာရင်ကာလမှာမိမိတို့စိတ်ဓာတ်ဖြူစင်သွားတယ်မနောတုဇိယလို့ခေါ်တဲ့ကောင်းမွန်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်သွားတယ်နေနိုင်နေနိုင်နေနိုင်စင်ကြယ်ပြီသုံးနိုင်နေနိုင်တဲ့ဆိုရင်သုံးနိုင်စင်ကြယ်ပြီးနေတယ်ဆိုတာကဒီနေ့ဘာလို့ပြောရမလဲ။ဇံဝင်သားပြီးနေနေတဲ့ယောဂီတော်ကောင်းဒီဘက်ကတော့သဘောပေါက်ပြီးဖြစ်တယ်လို့အရှင်သာသနာ့။ဒါကိုကြည့်လိုက်ရင်ဆင်းရဲပေါ့။ကာယကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုတို့တော့သီလစိတ်ခါသီလကျင့်စဉ်နဲ့အနည်းငယ်တော့ကဖြစ်တင်ကြမယ်။မနောကံစင်ကြယ်မှုကိုအလိုရှိတဲ့သရောကောင်းတွေကနောက်တစ်ဆင့်ဆက်တက်ပြီးတော့ဟောပြောရရင်သာသနာ့ဤသာကိုလာပြီးတော့သမာဓိတည့်စင်တွေကိုတင့်ကြံကျုပ်ကိုအားထုတ်လိုက်ရင်ဆိုရင်တော့မိမိတို့စိတ်ဓာတ်ဟာအချူခင်းမစင်ကြယ်သွားနိုင်ကြဘူးလားစင်ကြယ်သွားနိုင်တယ်သမာဓိစိတ်ဓာတ်ကိုတင့်ကြံကျုပ်ကိုအားထုတ်ခြင်းဟာစိတ်ထဲမှာဆန့်ကျင်ပြီးဖြစ်ပေါ်လာတဲ့ပြိယုဒါနပြိလီသာကိုနှိပ်ကွပယ်ရှားနိုင်တဲ့ကျင့်စဉ်တစ်ခုပဲဖြစ်တယ်။ဒါဆိုရင်သမာဓိကျင့်စဉ်ဟာလွန်တရာမှမျက်မျိုးကိုကောင်းတဲ့ကျင့်စဉ်မဟုတ်ဘူးလား?ဟုတ်တယ်။ဒီသမာဓိကျင့်စဉ်နဲ့ပြိယုဒါနကိလေသာလို့ခေါ်တဲ့ထပ်ကျတဲ့ကိလေသာကိုမိတို့ကစိတ်မှမဖြစ်အောင်ထိန်းချုပ်နေလိုက်ပြီ။ဒါတွေနဲ့မိတို့ရုပ်ဉာဏ်တဏ္ဍာရီအစဉ်မှာအမှုတရားကိလေသာတွေကတော့ကိန်းကိုတည်နေကြသေးတာဖြစ်ပါလား။သောပြဆင်တဲ့အာသဘောတရားကုန်ခန့်တဲ့ယဟန္တာဖြစ်အောင်ကိုသင်ခြင်းကျုပ်တို့အားထုတ်ပြီးခြင်းပါလို့ဒါကြောင့်လေလုံလုံနဲ့ဘဝဇူရာကတော့အာသဘောသင်္ခါယဟန္တာဖြစ်သွားတဲ့အချိန်မှာတော့ကာယကဝစီကံမနောကံသင်ခြင်းမှုတွေကိုဖြစ်ပေါ်စေနိုင်တဲ့ဘဝလိုခေါ်နိုင်တဲ့ယုံနံကိုရရှိနိုင်တဲ့ဘဝကလည်းသင်တို့သားလို့ဖြစ်တဲ့အတွက်ကြောင့်ပေါ့တကယ်လုံလုံနဲ့အနေသားကိုရောက်ရှိသွားတယ်လို့အဲဒီတော့မှတကယ်ပြောနိုင်တယ်အဲဒီတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာတတိယအနှစ်သာရလို့ခေါ်တဲ့ပညာသင်္ခေလို့ခေါ်တဲ့ဝိပဿနာသင်္ခေကိုဒီလသတိဟူသောဒီပုံမှာရပ်တည်ပြီးတော့ထူထောင်လိုက်တဲ့သမာဓိကိုခြေခံပြီးတော့မိမိတို့ကယုတ်တရားတွေကိုဟုတ်တိုင်းနှံသွားပြီးအောင်မိမိတို့ကသင်္ခေကျုပ်ကိုအားထုတ်ကြမယ်ယုတ်တရားတွေကိုပြန်လိုက်ဆိုင်အောင်ကိုမိမိတို့ကသင်္ခေကျုပ်ကိုအားထုတ်မယ်ကျေးဇူးတရားတွေကိုဟုတ်တမ်းနှံစာပြဖို့ရန်အတွက်ဆိုရင်တော့ဗတိလေးပါးကမ္မထာနဲ့အပြင်းကြီးအပြင်းကြီးနှစ်သက်ရာသူမိမိတို့ကရှုလို့ဓမ္မတိအချင်းပါးပြီးအကောင်းတဲ့အခါမှာမိမိတို့ရဲ့ခန္ဓာကိုယ်တစ်ခုလုံးမှာလူပြက်တည်ပြီရုပ်ဆိုတာကကလပ်လို့ခေါ်တဲ့အပြင်းဆုံးဖွင့်နေဖွင့်ပြီးထားတဲ့လားဖြစ်ပါတယ်၆ဌာန၄၂ဘောဌာနအမှာရှိနေတဲ့ရုပ်တရားတွေကိုဗြဟ္မတဲ့အောင်သဘောတရား၁၀မျိုး၉မျိုး၁၀မျိုးကိုမိမိတို့ကဉာဏ်နဲ့ထိုးသိမ်းပြီးတော့သိသိနိုင်နိုင်ပြီသိသိနိုင်ပြီဆိုရင်တော့ရုပ်ကိုသိတဲ့ဉာဏ်ကိုရပြီရုပ်ကိုသိတဲ့ဉာဏ်ကိုအကြောင်းပြုပြီးတော့ဉာဏ်တရားတွေကိုဆက်လက်ပြီးသိအောင်မိမိတို့ကသမာဓိကိုချိန်ခံပြီးကြိုးစားအားထုတ်နေဉာဏ်တရားတွေကိုဝီသိစိတ်အစဉ်နဲ့မြင်နေအောင်မိမိတို့ကကြည့်နေဝီသိတစ်ခုမှဖြစ်ပေါ်သွားတဲ့စိတ်တက္ကနာတိုင်းမှာဖြစ်နေတဲ့စိတ်တက္ကနာတိုင်းမှာပါဝင်နေတဲ့ဉာဏ်တရားတွေကိုလည်းမိမိတို့ကသိကြည့်ပြီးတော့သိနေဒါဆိုရင်မိမိတို့ကနာမပရိသေရဉာဏ်ကိုရရှိပြီဒီကနာနာမရူပပရိသေရဉာဏ်တို့ရရှိနေတဲ့ဒီတော်ကောင်းကဒီယုတ်နံဒီဟာဘယ်လိုအကြောင်းကြောင့်များဖြစ်ပေါ်လာရပါမလဲဆိုပြီးတော့ဒီယုတ်နံဒီကိုဖြစ်ပေါ်စေတဲ့အကြောင်းများကိုသိလို့တဲ့အချိန်နဲ့ပြည့်စည်ရပိတ်ကဉာဏ်လို့ခေါ်တဲ့ဉာဏ်ကိုရရှိရတဲ့ပရိသသမုပ္ပါရှုွက်တည်လို့မိမိတို့ကအဖြစ်ဆက်တည်ရှုနေမိမိတို့အတိတ်ဘဝတို့ကပြည့်စုံကြိုးဆောင်နေတဲ့ဒေကုသူကံကြောင့်ဒီဘဝမှာဒီဘဝကိုရရှိတာပဲဆိုပြီးတော့မိမိတို့ကအဟုတ်တိုင်းသင်စွာသိပြီဆိုတဲ့အခါမှာဒီယုတ်တရားဒီနံတရားဒီအကြောင်းတရားအကျိုးတရားတွေကိုအိသဒုက္ခအနတ္တလက္ခဏာယဉ်သုံးတန်တင်ပြီးဝိပဿနာသင်တင်ကြည့်ရှုပြီဒီလိုအိသဒုက္ခအနတ္တလက္ခဏာယဉ်သုံးတန်သင်တင်ကြည့်ရှုလိုက်တဲ့ဝိပဿနာဉာဏ်ပြီးရင်းသက်တဲ့အဆုံးမှာမေញံပူဉံတို့ကပေါ်လာပြီဒီမေញံပူဉံတွေကမိမိတို့ရုပ်ငန်တန်တန်အစင်မှာကိန်းဖို့ပြီးတော့လှုပ်ရှိုးပြီးတော့နေနေကြတဲ့အဒုတိယပြိလိသာလို့ခေါ်တဲ့ဒေါသဒေါသမောဟတရားတွေကိုတစ်ဆင့်ပြီးတစ်ဆင့်ပြတ်နိုင်မှာဖြစ်တဲ့အတွက်ကြောင့်အဲဒီလိုပြတ်နိုင်တဲ့အချိန်မှာအကုသိုလ်တရားတွေကိုဖြစ်စေတတ်တဲ့ပြိလိသာတရားတို့တွေကိုတစ်ဆင့်ပြီးတစ်ဆင့်ပြတ်လိုက်နိုင်တဲ့အတွက်ကြောင့်အဲ့ဒီအချိန်မှာလုံခြုံတဲ့ဘဝကိုရရှိသွားကြမှာဖြစ်တယ် သောတာပန်သူတော်ကောင်းလို့ခေါ်တဲ့သောတာသတ္တိနဲ့သောတာသတ္တိပေါ်တည်သွားပြီဆိုတဲ့အခါမှာသက္ကာဒိဋ္ဌိနဲ့ဝိသိကိစ္စာဆိုတဲ့ဒီတိလေသာတွေကိုချိန်မုံးပြစ်လိုက်နိုင်ပြီအချင်းနဲ့ချက်တော့ပြစ်လိုက်နိုင်ပြီဖြစ်တဲ့အတွက်ကြောင့်ဘာသာသီလဟာခေါ်ဖို့ပျို့ကဲ့သို့နည်းနေသွားပြီ။ဒါဆိုရင်ကာယဒုစရိုက်ဝိသိဒုစရိုက်တွေကသူ့မှာမဖြစ်ကြတော့ဘူး။ဒီလိုကာယဒုစရိုက်ဝိသိဒုစရိုက်မနောဒုစရိုက်ဒီတဲ့သူ့မှာဖြစ်နေပြီ။ကာယဒုစရိုက်ဝိသိဒုစရိုက်မနောဒုစရိုက်တွေကိုဖြစ်စေတတ်တဲ့ကိလေသာတရားစုတွေကိုဒီလိုမျက်တရားနဲ့ပေဖြတ်နိုင်လိုက်တဲ့အတွက်ကြောင့်ကိလေသာရဲ့ကျုံအဖြစ်ကနေပြီးတော့အဖြစ်တခုလုံးမြောက်သွားတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ဒီနေ့အားလုံးဟာကိလေသာရဲ့ကျုံပြုမှုကိုခံရတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါတယ်ဒီလိုဒုတိယကိလေသာတက်ခံတွေထင်ရှားရှိနေတဲ့ဘဝကိုရရှိထားတဲ့ဒီပုဂ္ဂိုလ်ပဲဖြစ်ဖြစ်အကြောင်းကြီးလို့ရှိလို့ရှိရင်တော့ကာယကံမဆင်ကျင်မှုဝစီကံမဆင်ကျင်မှုမနောကံမဆင်ကျင်မှုဆိုတဲ့တရားစုတွေကဖြစ်ပေါ်လာနိုင်ကြတဲ့အခြေအနေကိုဒီလသင်္ကေတကိုလက်တိကျကျချင်းလို့ဒီလသင်္ကေတကိုလက်တိကျကျချင်းပြီးတော့ကာယဒုစရိုက်ဝစီဒုစရိုက်တွေကိုမဖြစ်ပေါ်အောင်ကိုဒီတိတ်ကမှပြည်လည်သာကိုချိုးနှိမ်ဖို့မိမိတို့ကအသင်္ကေတကိုအားထုတ်ဖို့လိုတယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့မနောဒုစရိုက်တွေကိုမိမိတို့ကဒယ်ဖြတ်ဖို့ရန်အတွက်သမာဓိပြည့်စုံကိုမိမိတို့ကလက်တိကျကျချင်းဖို့လိုတယ်တကယ်လုံခြုံတဲ့ဘဝတည်သူကိုရရှိဖို့ရန်အတွက်ဉာဏ်ဉာဏ်ဖြင့်ဆင်လို့ခေါ်တဲ့ဝိပဿနာသင်္ကေတဘက်ကိုဆက်လက်ပြီးတည်လမ်းနိုင်ဖို့ရတယ်ဘာလို့ရမလဲကာမဂုဏ်အာရုံတွေကိုဖယ်ဆောင်ပြီးတော့တရားစခန်းတွေကိုလာရောက်ပြီးတရားအထုပ်ဖို့လုပ်နေဒီတဲ့အလွန်ပုံပြီးစမ်းနိုင်ရင်တော့အမျိုးသမီးတွေကဒီလာရှင်ဖို့အမျိုးသားတွေကလမ်းပြုတ်ပြီးတော့ဒီလာတင်တဲ့သမာဓိပြင်ဆင်ပညာပြင်ဆင်တွေကိုပြင်ဆင်ကျုပ်ကိုအထုပ်ကြပြီးတော့လုပ်ရဲဒီလိုအထုပ်တဲ့ပြင်ဆင်ကိုပြင်ဆင်ခြင်းဟာကာမဂုဏ်မှဆက်မြောက်ကြောင်းပြင်ဆင်ဖြစ်တဲ့အတွက်နိက္ခမဓက္ခံနိက္ခမခြင်းခြင်းလို့ပြောလို့ရတယ်ဒီလိုနိက္ခမဓက္ခံကိုဖြစ်ဆုံးစေခြင်းတဲ့အတွက်ကြောင့်ဘောင်ကျော်ကြီးတရားသိတဲ့အခါအမြဲတမ်းသိနေရှိတဲ့ကာရာလေးနဲ့ဒီနေ့အားလုံးလည်းတရားသိကြသူဣဒ္ဓဝါကာမေသတိသိဉ္စုတံတောကံပြီးသာသိဉ္တကာဒီတုံမေသာလူသိခာဝောသတိသိသာသုပိသလာတံတောပြားလျာဖြစ်စေကနှင့်အရိယာလည်းလောင်းဟုတို့ရှိကပြောကောင်းတို့သည်ဂံဗီရစိန်တကာနည်းနည်းတည်းတသဘောတွေကိုနည်းနည်းစွာချက်ဆင်းချံကောင်းဝင်တော်မူကြကုန်သည်ချေ၍ဂံမီရှိကပြုခံကုသိုလ်ခံတို့စီမံထောက်မှလျောက်ရာသာယန္တာသတိတဲ့တိတိနေနှင့်ဤတွင်ရောယူကိုယ်တော်တို့ပိုင်းသာတိကာမဝတ္ထုစုစုတို့ကိုဣဒ္ဓဝါငါတို့ပိုင်းညာဤကာမတရားတို့သည်ညာနေသက်တံဒီတွေကဝန်ချံယံဒီကမြောင်များတကယ်ကိုသောင်းလံပွေဒီပါ၎င်းဟုဇဝါတော်ဉဏ်ကျွေးလွတ်ကြည့်ဆုံးပေတော်မူကြကုန်သည်ဖြစ်၍သဗ္ဗေစိန်တုပရာဘာသသမာဓဟုဣသာမြောင်မြောင်လူတို့ကောင်းဖို့နှောင့်ကိုသောင်းချုံနေရဲ့ယုံခံဖြစ်၍နှစ်သက်ရှင်လန်းရှင်ဟံပြု၍သောတတော်မူကြလေကုန်ပြီဒုံမီတိညနေကမာသာအာတရာဟုသန္တာကိအောင်တင်တော်ကောင်းတို့ဒီလည်းတဲ့သတိသီတာဝတ္ထုကာမဟုသမ ्या မှာအရာအရာကျုံးလျက်ယုံခံထက်ကြုံပြီးဖြစ်၍သူပေးသလားသာမီသာမီသာကုန်ရင်ပုံတွင်တို့ရှိခင်လေးများနှစ်ပတ်အပ်သောဒီလာကိုဒီကိုငါစိတ္တကုန်ပြီးဖြစ်၍ဒေသူပြားလျာဖြစ်စီကားနှင့်အရိယာတွင်လောင်းဟုတို့ရှိကသူတော်ကောင်းတို့ကိုအမှုသိခါဘောသူလိုက်ကချင်းတရားကိုသင်္ကာမတွေအာထုတ်နိုင်ကြပါသည်ကုန်တည်းကဲအမြတ်တေးရသုအလုံးနဲ့သူတင်နေတဲ့ဒီဆိုကြရအောင်မေတိတော်ဤဒီတံပုံညာဒီနေ့ဤရ၌ပြုလုပ်ကြသောကောင်းမှုကုသိုလ်သည်သာသဝေခေယဝံသာသဝောတရားတို့၏ကုညာဖြစ်ပါစေတည်းမေတပြည့်တော်၏ဤဇံပုံညာဤနေ့ဤရက်၌ဤလောကသောကောင်းမှုကုသိုလ်သည် နိဗ္ဗာန်သာနိဗ္ဗာန်သို့ရောက်ခြင်းဤပစ္စယောအကြောင်းထောက်ခံသည်ဟောတုဖြစ်ပါသည်တည်းမမတတိတော်ဤဘုံညာကံဤနေ့ရဲ့၌ပြုလုပ်ရသောကောင်းမှုကုသိုလ်ဤဘုရားကကိုသဗ္ဗသတ္ထာနံသတိကုံသောတတဝါတို့အားဘာတိမိအမြသိဝေသာယိဒေတတိသုတတဝါတို့သည်နေတတိတော်နှင့်သမံသတုသညာဘုံညာသာကံကောင်းမှုကုသိုလ်ဤဘုရားကကိုလဗန္တုရရှိတာပါစေကုန်တည်းသာဓုသာဓုသာဓုThank you.